Welcome to the Voice of America in Burmese.
Mingla da jam ma to da shin nya shin. VOA American တရေ2020ခုနှစ်စက်တင်ဘာလ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတိုမီတာ1925 32နဲ့လိုင်းနမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ COVID-19 ရေပေါ်အခြေအနေရာ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကရောဂါဟာအနေနဲ့ကြီးမားပြီးလူအများကြီးသေဆုံးနိုင်နေဆိုတာ2020အစောပိုင်းကတည်းကသမ္မတဒေါ်နယ်ထရမ့်ကသဘောပေါက်နားလည်ထားပြီးမြလူတွေကြောက်ရွံ့တုန်လှုပ်မှဆူရင်လာကြောင်းတမင်အရေးမကြီးတိအောင်ပြောဆိုနေကြတာဖြစ်တယ်လို့သတင်းတောက်ဘော့ဘော့ဝတ်ရေးသားတဲ့ Rage Dorman ဟုံးလို့နာမည်ပေးထားတဲ့စာအုပ်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကနေဒီကရောဂါကြီးကမ္ဘာတဝန်းကိုစပြီးပြန့်နှံ့နေတဲ့အချိန်ဇန်နဝါရီလ28ရက်အိမ်ဖြူတော်စီးပွားတစ်ခုမှာအမျိုးသားလူမျိုးရေးအကြံပေး Robert O'Brien ကဒီပြဿနာဟာသမ္မတ Trump ရဲ့သမ္မတသက်တမ်းတစ်လျှောက်မှာအကြီးဆုံးကြုံရမယ်နိုင်ငံတော်လူညုံရေးကိုချိန်ချောက်တဲ့ပြဿနာဖြစ်လိမ့်မယ်လို့သတိပေးခဲ့ကြောင်းဒီစာအုပ်မှာရေးသားထားပါတယ်။ American ပြည်သူတွေကြောက်ရွံ့ထိတ်လန့်နေမှာကိုစိုးရိမ်နေတဲ့အတွက်သမ္မတ Trump ကအရေးမကြီးတဲ့အောင်ပြောဆိုနေခဲ့ပြီးမယ်။နောက်ဆက်ရက်လောက်အကြာ February 9ရက်နေ့မှာသမ္မတ Trump က Woodward ကိုဖုန်းခေါ်ဆိုခဲ့ပြီးတော့ဒီကိစ္စကထင်ထားတာထက်ပိုပြီးစိုးရိမ်ရမှာဖြစ်ကြောင်းနဲ့ကင်တွယ်ရခဲ့မယ့်ပြဿနာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းရေးသားထားပါတယ်။အများအမြင်မှာတော့သမ္မတ Trump ကဒီယောဂကြီးကမကြခင်မှာပြောက်ကွယ်သွားမှာဖြစ်ကြောင်းနဲ့တမန်ရာသီတို့ကိုထက်မပိုဘူးလို့ပြောဆိုခဲ့တာပါ။ဒီမိုကရက်ပါတီသမ္မတလောင်း Joe Biden ကတော့သူ့ရဲ့မင်းဆွေစီယုံပွဲမှာသမ္မတ Trump ရဲ့ COVID အရေးကိန်းတွေပုံနေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်နေပါတယ်။အခုလက်ရှိအမေရိကန်နိုင်ငံမှာ Coronavirus ကူးစက်သူ 6.3 သန်းနဲ့သေဆုံးသူ 3,900 နီးပါးရှိပြီးကမ္ဘာမှာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်ရှင်။သမ္မတဒေါ်နယ်ထရမ့်လက်ခံနိုင်ပွဲမရှိတဲ့အချက်အလက်တွေကိုထောက်လိုင်းရေးအစီရင်ခံစာတွေကဖေရှားပေးဖို့အထက်လူကြီးတွေကသူ့ကိုဖိအားပေးစေခိုင်းခဲ့တယ်လို့ American ပြည်ရင်းလူညွေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်။အဲ့ဒီအချက်အလက်တွေတဲ့ American သမ္မတရွေးကောက်ပွဲကိုရုရှားကြောင်းဝင်နှောက်ယှက်မှုနဲ့လူမျိုးကြီးစိုးရေးဝါဒီတွေရဲ့ချိန်ချောက်မှုအနေနဲ့အကြောင်းအစီရင်ခံထားတဲ့အချက်တွေပါဝင်တယ်လို့လည်းအဲ့အတွင်းလူသတင်းပေးတိုင်ကြားသူအရာရှိကပြောပါတယ်သူရဲ့အစီရင်ခံစာပါအချက်လက်တွေကိုအစိုးရရဲ့မူဝါဒရည်မှန်းချက်တွေနဲ့ကိုက်ညီစေဖို့ပြင်ဆင်ပြောင်းလဲပစ်ဖို့ပြည်ဝင်လူညွေးရေးဝန်ကြီးဌာနကအထက်လူကြီးတွေကသူ့ကိုဖိအားပေးစေခိုင်းခဲ့ကြောင်းအဲ့ဒီဖိအားကိုညှင်းဆန်ခဲ့တဲ့အတွက်သူ့ကိုရာထူးအစဉ်နှိမ်ချထားခဲ့ကြောင်းပြည်ရင်းထောက်လိုင်းရေးဆိုင်ရာတာဝန်ရှိသူတဦးဖြစ်တဲ့ Brian Murphy ကအတွင်းလူသတင်းပေးအနေနဲ့အထက်လူကြီးတွေရဲ့လိုရကို American ပြည်ရင်းလူညွေးရေးဝန်ကြီးဌာနရဲ့စီရင်စစ်ချုပ်ရုံးကိုတိုင်ကြားလျှောက်ထားလိုက်တာဖြစ်ပါတယ် Brian Murphy ရဲ့တိုင်ကြားမှုကိုဗိုလ်တော်ဦးနေကတည်ဝင်ထုတ်ပြန်ကြေညာခဲ့သူအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကတိုင်ကြားမှုတွေနဲ့စိုးရင်စရာကောင်းတဲ့ဆွဆွဲချက်တွေပါဝင်နေကြောင်းနဲ့ Brian Murphy ကိုအောက်လွှတ်တော်ကော်မတီရှေ့မှောက်ကျန်းမာစစ်ဆေးမှုမှာလာရောက်ထွက်ဆိုဖို့တောင်းဆိုထားကြောင်းပြောပါတယ်ရှင်ဘယ်လာရုစ်နိုင်ငံမှာအတိုက်ခံကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းနေတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေအပေါ်ပိတ်ဆို့တံခါးအရေးယူမှုတွေချမှတ်သွားဖို့ဥရောပသမဂ္ဂကောင်စီဥက္ကဋ္ဌ Charles Michael ကတိုက်တွန်းလိုက်ပါတယ်။ဘယ်လာရုစ်မှာနိုင်ငံရေးအရာညှဉ်းပန်းနှိပ်စက်မှုတွေရှိနေပြီးအတိုက်ခံတွေကိုဖမ်းဆီးနေတာနဲ့နိုင်ငံတွင်းကနေထွက်ခွာခိုင်းနေရတွေကိုရပ်တန့်ရမယ်လို့ Michael က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဖန်စီထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုဘေလရုစ်အနာဘိုင်းတွေပြန်လွှတ်ပေးဖို့နဲ့ပြည်သူတွေလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်ပေးဖို့လည်းသူကရည်သားခဲ့ပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ဘေလရုစ်နိုင်ငံရွေးကောက်ပွဲမှာလက်ရှိသမ္မတလူရှင်ကိုအနိုင်ရကြောင်းကြေညာထားပါတယ်။အတိုက်ခံတွေကတော့ဒီရွေးကောက်ပွဲကတရားမျှတမှုမရှိတဲ့အတွက်ရလဒ်ကိုလက်မခံသလိုသမ္မတလူရှင်ကိုရာထူးကနှုတ်ထွက်ပေးပြီးရွေးကောက်ပွဲအသစ်ကျင်းပပေးဖို့ဆန္ဒပြနေတာသတင်းငါးပတ်ရှိပြီးဖြစ်ပါတယ်။COVID-19 ကာကွယ်ဆေးလူတွေနဲ့ဆန်းသက်နေတဲ့တတိယအဆင့်ကိုလှုပ်ဆောင်နေတဲ့ကမ္ဘာနိုင်ငံတွေနဲ့အခုအခါဖီရူးနိုင်ငံလည်းပါဝင်လာပြီးဖြစ်ပါတယ်။တရုတ်ဆေးကုမ္ပဏီ Sinopharm ကဗုဒ္ဓဟူးနေ့ကဖီရူးမှာလူ20ကျော်ကိုကာကွယ်ဆေးစတင်ဆန်းသက်ထိုးပေးခဲ့တာဖြစ်ပြီးနောက်ထပ်အသက် 18 နှစ်ကနေ 85 နှစ်အတွင်းရှိတဲ့လူ 6,000 လောက်နဲ့ဆန်းသက်သွားဖို့ရည်ရွယ်ထားပါတယ်။သူတို့ကိုတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ Coronavirus ပိုးမျိုးဗီဇဒါမှမဟုတ်ပေကြီးမှတွေ့ခဲ့တဲ့မျိုးဗီဇကိုအခြေခံထုတ်လွှင့်ထားတဲ့ကာကွယ်ဆေးဒါမှမဟုတ်လေစာရည်တက်တဲ့စီအတူကိုထိုးပြီးပြီးတော့ဆန်သက်ဆောင်ကြည့်သွားမှာဖြစ်ပါတယ်။ပြည်သူအစိုးရဟာကာကွယ်ဆေးဝယ်ယူရေးအတွက်ကာကွယ်ဆေးဆန်သက်နေတဲ့တခွဲကုမ္ပဏီ6ခုနဲ့ဆွေးနွေးနေတယ်လို့လည်း AP သတင်းဌာနကပြောပါတယ်။ ပြည်သူနိုင်ငံဟာလည်းဒီအမေရိကဒေသမှာကိုရိုနာဗိုင်းရပ်စ်နဲ့ဆိုးဝါးဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးကူးစက်မှုပေါင်း9သိန်းနီးပါးနဲ့သေဆုံးသူ3000ကျော်ရှိပါတယ်ရှင်
American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ကျွန်တော်ဝင်းမေပါစတာရင်းရ VOA American တန်ရဲ့ထိတ်တန့်ရောက်တဲ့တင်တွေကိုဆက်ပြီးပြောပြနေပါတယ်။မြန်မာတပ်မတော်ပိုင်းအကြီးဆုံးကုမ္ပဏီတချို့ကတဆင်နိုင်ငံစီးပွားရေးကိုကြဲကြဲပြန့်ပြန့်ချုပ်ကန့်ထားတာကြောင့်နိုင်ငံခြားတဲ့ပြည်တွင်းစီးပွားရေးဖက်ဆက်လုပ်ငန်းတွေဟာလူ့အခွင့်အရေးချိုးဖောက်နေတဲ့တပ်ဖွဲ့တွေနဲ့တပ်ခေါင်းဆောင်တွေကိုကူညီရာရောက်နိုင်တယ်လို့ဝေဖန်သူတွေကဆိုလိုက်ပါတယ်။ Amnesty International အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွန်ရက်အဖွဲ့ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာမြန်မာတပ်မတော်က1990ခုနှစ်မှာထူထောင်ခဲ့တဲ့မြန်မာဥပိုင် limited နဲ့ဖက်ဆက်လုပ်ကင်နေတဲ့ကုမ္ပဏီတချို့ရဲ့အသေးစိတ်တွေကိုဖွင့်ချထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်တာတွေကိုငွေချေးကူညီသလိုဖြစ်နိုင်တဲ့ဒီဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကင်နေတာတွေရပ်တန့်ဖို့ကုမ္ပဏီတွေနဲ့အစိုးရတွေကိုဒီ Amnesty လူခွင့်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကင်နေတဲ့ကုမ္ပဏီတွေထဲမှာတောင်ကိုရီးယားကုမ္ပဏီတွေဖြစ်တဲ့ Steel ထုတ်လုပ်ရေး Bosco International ကုန်သွယ်ရေးကုမ္ပဏီ Pan Pacific နဲ့ Inno Group နောက်အရင်ဖြစ်တဲ့ American Tobacco ကုမ္ပဏီပိုင် RMH Singapore Limited တရုတ် Wanbao Mining စီးနီကုမ္ပဏီနဲ့ဂျပန်က Kirin Beer ကုမ္ပဏီတို့ပါကြောင်းထုတ်ပြန်ထားပါတယ်။ Kirin Beer ပါဝင်ဒီဥပိုင်ရဲ့နိုင်ငံခြားဖက်ဆက်ကုမ္ပဏီတွေတဲကတချို့ကတော့ဒီ Amnesty လူခွင့်ရဖွဲ့အစည်းအဝေးကထောက်ပြထားတဲ့စိုးရိမ်ချက်ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တုံ့ပြန်လာပေမဲ့တခြားကုမ္ပဏီတွေကတော့ဘာမှမပြောသေးပါဘူးခင်ဗျာ။COVID-19 ကမ္ဘာကပ်ရောဂါကြောင့်တကမ္ဘာလုံးမှာသေဆုံးသူ9သိန်းကျော်လာချိန်မှာအမေရိကန်နိုင်ငံကကူးစက်ရောဂါဆိုင်ရာအဆင့်မြင့်ဆုံးကျွမ်းကျင်သူကကာကွယ်ဆေးစမ်းသပ်မှုရပ်ဆိုင်းလိုက်ရတာကအန္တရာယ်ကင်းရေးစံချိန်ထက်တွက်နေရလို့ပါလို့ဆိုလိုက်ပါတယ်။ဒီကာကွယ်ဆေးထုတ်ကုမ္ပဏီ AstraZeneca အနေနဲ့ကမ္ဘာအဆင့်စမ်းသပ်မှုနောက်ဆုံးအဆင့်ကိုရပ်ဆိုင်းထားရတာကဘေးကင်းလုံခြုံမှုအဆုံးဖြတ်ပေးမဲ့အဆင့်များစွာထည့်လုပ်နေရလို့ဖြစ်ပြီးဒါကအရေးကြီးတယ်လို့ CBC ရုပ်သံတဲ့မေးရမှာဒေါက်တာအန်ဆိုနီဖောက်ချီကပြောသွားတာပါ။ဗြိတိန်ဆွေရင်ဖက်ဆက်တီဆေးကုမ္ပဏီကြီးအနေနဲ့ဒီကာကွယ်ဆေးစမ်းသပ်မှုတွေကိုရပ်ဆိုင်းလိုက်ရတာကစန္ဒအလျောက်ဗိုလန်တီးယားစမ်းသပ်ခန်းတူစမ်းသပ်ဆေးထိုးပြီးမှဖြားနာလာလို့ဖြစ်ပါတယ်။ဒေါက်တာဖောက်ချီကပဲအခုလိုဖြစ်ခဲ့ရတာကကန့်ဆိုးသွားတယ်။ဒါပေမဲ့ကျန်နေတဲ့စမ်းသပ်မှုအပိုင်းရှေ့မှာဆက်လုပ်သွားနိုင်မယ်လို့မျှော်လင့်ထားတယ်။ဒါပေမဲ့လည်းအတိအကျတော့မသိရသေးဘူး။နောက်ထပ်စစ်ဆေးမှုတွေလုပ်ဖို့လိုနေသေးလို့ပါလို့ CBC ရုပ်သံဗုဒ္ဓဘူးမနက်ခင်းအစီအစဉ်မှာပြောခဲ့ပါတယ်။ဒီဆေးကုမ္ပဏီအနေနဲ့လည်းအင်ကာနိကအခြေညာချက်ထုတ်ပြန်ရမှာအခုလိုခေတ္တရပ်ဆိုင်းထားလိုက်ရတာကပုံမှန်လုပ်ငန်းစဉ်အဆင့်သာဖြစ်တဲ့ဒါမျိုးကစမ်းသပ်မှုတွေတဲ့တစ်ခုမှရှင်းမပြနိုင်တဲ့ဖြားနာမှုဖြစ်လာရင်လောရလေးရှိပြီးဒီအတွက်စုံစမ်းစစ်ဆေးရတာကလည်းဒီစမ်းသပ်မှုကုန်သိက္ခာအတွက်သိကြအောင်လုပ်ရတာပါလို့ရှင်းပြခဲ့ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတာကြောင့်ကျန်းမာရေးစနစ်ထိခိုက်ဖို့အန္တရာယ်ရှိလာပြီးကြဲကြဲပြန့်ပြန့်ကန့်တတ်မှုတွေထပ်လုပ်ဖို့ရှိနေတယ်လို့မြို့တော်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ဂျကာတာမြို့တော်မှာအရင် AP ကနေဇွန်လအထိချမှတ်ခဲ့မှုတာမျိုးလူများသိပို့ဆောင်ရေးတွေကန့်တတ်တာနဲ့စားတောက်ဆိုင်တွေမှာစားသုံးတာတွေတားမြစ်တာမျိုးပြန်တင်းကျပ်ဖို့ရှိနေတာပါ။ဒါ့အပြင်ရုံးတွေကနေအလုပ်လုပ်တာကိုလည်းလာမယ့်တနင်္လာ September 14ရက်နေ့ကနေစပိတ်ကျော်မယ်လို့အုပ်ချုပ်ရေးမှူးAnis Baswedan ကမနေ့ကပြောလိုက်ပါတယ်။ဒီပေါ်ဂျကာတာမြို့နယ်တွေကမျိုးမျိုးတုံ့ပြန်နေကြရမှာတချို့ကလည်းဝင်ငွေထိခိုက်လာမှာကိုစိုးရိမ်ကြတယ်လို့တချို့ကတော့အနာဂတ်မှာကောင်းဖို့လုပ်ရကောင်းဖြစ်တယ်လို့ကြိုဆိုနေကြပါတယ်။မော်တော်ဆိုင်ကယ်တက္ကစီမောင်းသူတို့ကတော့
အဲ့ဒီနေ့ကအကန့်တွေဘယ်လောက်ကနာတူရန်ဘာလို့လာကြီ
းသိကြတာပေါ့ဝင်ငွေထိမှလည်းအခုဒီနေ့ကိုရူပီ5000အမေရိကန် 3.43 ဒေါ်လာရရင်တော်တော်ဟုတ်နေတယ်လို့ဖြစ်နေရကအခုဒီနေ့လာနေကနေစပြီးကျွန်တော်တို့ဒုက္ခပြန်ရောက်ကြတော့မယ်။ကားပဲမောင်မောင်ဆိုင်ကယ်ပဲမောင်မောင်ဒီမောင်းတဲ့သူအားလုံးကြီးမားတဲ့အခက်အခဲကြုံရတော့မှာပါလို့ဘာသာစကားနဲ့ပြောခဲ့တာပါအခုလိုချိန်မှာကမ္ဘာမှာကိုဗစ်ကူးစက်မှုဒုတိယအမြင့်ဆုံးဖြစ်လာပြီးအာရှကိုဗစ်ကူးစက်မှုထိတ်ဆုံးအိန္ဒိယမှာလည်းကူးစက်မှုအသက် 9,000 ကျော်ကျော်စံချိန်ချင်းမြင့်တက်ခဲ့ပြီးအဓိကမျိုးကြီးတွေအပြင်ဘက်ကပါကူးစက်ကစုစုပေါင်းကူးစက်သူ4,000ကျော်ထိရှိလာပြီးနောက်ထပ်သေဆုံးသူကလည်း1,192ဦးရှိလာခဲ့ပါတယ်ခင်ဗျ။နာမည်ကြီးစမတ်ဖုန်းနဲ့ကွန်ပျူတာထုတ်လုပ်သူ American နည်းပညာကုမ္ပဏီကြီး Apple အနေနဲ့ အလုကမအခွင့်ရေးနှစ်တင်ဖို့လူခွင့်ရေးဆိုင်ရာမူဝါဒတည်တခုကိုချမှတ်လိုက်ပါတယ်။ဒီ Apple ကုမ္ပဏီအတွက်အမှားပစ္စည်းထုတ်လုပ်ပို့ပေးသူဆိုင်ရာစီးမြစ်တယ်မှာဒီထုတ်လုပ်သူအလုသမားအားလုံးအနေနဲ့မျှတပြီးကိုကျင်တရားကောင်းတဲ့နေရာမှာလုပ်ပိုင်ခွင့်ရှိတယ်လို့အသေးစိတ်ဖော်ပြထားပါတယ်။ဒီနေရာမှာမတော်မလျော်ဆက်ဆံခိုင်းစေမှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေမလုပ်ရဘူးလို့တားမြစ်ထားရမှာတပတ်ကို나이60ထက်ပိုအလုံးမလုပ်ရဘူး။အ ਨੇ ဆုံးတရက်အလုံနာခွင့်ရှိရမယ်ဆိုတာအပြင်အခြားကာကွယ်ပေးမှုတွေနဲ့အတူအသေးစိတ်ဖော်ပြထားပါတယ်။ဒီမူဝါဒသစ်ထွက်လာတာကလူခွင့်ရဲ့အဖွဲ့တွေကလည်းဒီ Apple ကုမ္ပဏီနေနဲ့သူ့အတွက်အမှားပိုးတဲ့လုပ်ငန်းတွေတဲ့မတရားလုပ်မှုတွေကိုမျက်ကွယ်ပြုထားတယ်လို့စွပ်စွဲလာပြီးမှာပါ။အခုလိုမူဝါဒသစ်ထွက်တဲ့နေမှာပဲတရုတ်နိုင်ငံရှန်ဟိုင်းမြို့အပြင်ဘက်က Apple အမှားလုပ်ငန်းတစ်ခုမှာအလုသမားသစ်တွေအတွက်ကပ်ပြားကိုမန်နေဂျာကကြမ်းပြင်ပေါ်ပစ်ချပြီးအလုသမားတွေကကုန်းကောက်ရတဲ့အထိနှိမ့်နှိမ့်ချချဆက်ဆံခဲ့တဲ့ဗီဒီယိုဖိုင်တစ်ခုတရုတ်လူမှုမီဒီယာမှာကြဲကြဲပြန့်ပြန့်ထွက်ပေါ်လာခဲ့ပါတယ်ခင်ဗျာ The Voice of America ဒါကရင်းရပိုင်သတင်းတွေကိုမမျှသစင်အောင်နဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါအခုချိန်ကစပြီးဗီယိုရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနှ ಾಸ င်ရတော့မှာပါခင်
ရခိုင်ပြည်နယ်ဆစ်စင်ရီးတွေတွင်ရိုဟင်ဂျာတွေကိုအစုအဝေးလိုက်တပ်ဖြတ်မှုနဲ့တခြားရာဇဝတ်မှုတွေမှာပါဝင်ခဲ့ပြီးနိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC မှာထွက်ဆိုသွားမယ်လို့သတင်းထွက်နေတဲ့စစ်သားနှူးနဲ့ပတ်သက်ပြီးသမ္မတဘက်ကတုံ့ပြန်ချက်ကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာ2016နဲ့2019ခုနှစ်ကရခိုင်ပြည်နယ်ဆစ်စင်ရီးလှုပ်ဆောင်တာမှာရိုဟင်ဂျာတွေအပေါ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့တပ်ကနေထွက်ပြေးပြီးရခိုင်လက်နက်ကိုင်အဖွဲ့စီရောက်ခဲ့တဲ့စစ်သားနှူးကနေထွက်ဆိုခဲ့တာပါ။သူတို့နှူးကခုခါ ICC ရှိရာတဟိတ်မြို့မှာရောက်ရှိနေပြီလို့နယူးယောက်တိုင်းသတင်းစာကနေဒါ CBC ရုပ်သံလွှင့်သတင်းဌာနနဲ့ 45 right လူခွေးရေးဖွဲ့တို့ကနေပြောဆိုထားပါတယ်။ဒါပေမဲ့ဒီအပေါ်မှာ ICC ဘက်ကအတိအပြုပြောဆိုတာတော့မရှိသေးပါဘူး။ရခိုင်ပြည်စစ်စင်ရေးတွင်တပ်မတော်ကလူခွေးရေးချိုးဖောက်တယ်ဆိုပြီး ICC မှာဒီစစ်သားနှူးထွက်ဆိုမဲ့သတင်းပေါ်မှာတပ်မတော်ပြောခွေးရဗိုလ်ချုပ်စွန်မင်းထွန်းကအခုလိုတုံ့ပြန်ပါတယ်။
ဒီ ICC မှာရောက်တယ်ဆိုတော့မရောက်ပါလေ။ရောက်ချင်မရောက်ချင်ကတော့ချိုးလိုက်ရောက်တယ်ဒီလိုမရောက်ဘူးဆိုရင်ပုံမှန်မရှိသေးတယ်။ဒီနည်းနဲ့ကမိသားအတွင်းမှာဓာတ်ဖြတ်တဲ့ဗိုလ်ကြီးကိုဖိုင်တစ်ခုထုတ်လွှင့်ခဲ့တယ်။အဲ့ဒီခိုင်မှလည်းကျွန်တော်တို့အဲမှာပါနေတဲ့တယောက်ပါပြီးသားဖြစ်တယ်။အဲသူတို့ကတော့ဒီအကြံပေးအဖွဲ့အစည်းရဲ့ဖိုင်စီကြီးခံရတဲ့သူတွေပဲဖြစ်တယ်။အကြံပေးအဖွဲ့အစည်းမှာဖိုင်စီကြီးခံရတဲ့သူဖြစ်တဲ့တော့သူတို့ရဲ့အထူးချက်တွေကသူတို့အသက်အန္တရာယ်ဆိုပြီးပြောတော့သူတို့ရဲ့ချိန်ချောက်ချင်းခံရလို့တော့ဒါပြောဆိုရတယ်ဖြစ်နိုင်တယ်။အဲ့ထက်မှလည်းသူပြောခဲ့ပါတယ်အမိကားတော့ပြောခဲ့တဲ့အခါမှာလည်းအဲဘယ်နေရာတွေမှာအဆုလိုက်ပြောင်းလိုက်ဒီစားမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဒါတွေပြောခဲ့တာမျိုးရှိတယ်ဒီအဖွဲ့အနေနဲ့ကတော့ကျမ်းပဲအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်တော့သူတို့အင်တာဗျူးချင်းချင်းတော့မှာပဲသူတို့ကိုမထောက်ခံတဲ့မျိုးဆိုရင်ဒါတပ်ဖြတ်ခဲ့တာတော့ကျမ်းမြတ်ဖြစ်တဲ့ကြောင့်တော့ဒီစစ်တီတွေရဲ့ဖတ်ဆိုချက်ဆိုတာပြောဆိုချက်တွေဟာချိန်ချောက်ခံထားလို့မလို့ဒါပြောဆိုတာဖြစ်မှာဖြစ်ပါလိမ့်
သမ္မတတတဟောင်းတွေလို့ပြောထားတဲ့ကိုမျိုးဝင်းထွန်းနဲ့ကိုစောနိုင်ထွန်းတို့ဟာ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာသမ္မတကနေမည်ရှင်းလင်းရေးလှုပ်ဆောင်စဉ်အတွင်းရိုဟင်ဂျာမွတ်စလင်အယတားမြောက်များကိုတပ်ဖြတ်ခဲ့ရမှာကိုတိုင်ပါဝင်ခဲ့တယ်လို့ဗီဒီယိုတွေထဲမှာဝန်ခံပြောဆိုထားတာပါဒီတတနှစ်ယောက်ဟာရခိုင်လက်နက်ကိုင်အေကထိန်းသိမ်းခဲ့တဲ့သူတွေဖြစ်ပြီးဗူရီတောင်နဲ့မောင်သောမြို့နယ်တွေမှာသမ္မတကကျူးလွန်ခဲ့တယ်လို့စွပ်စွဲထားတဲ့အစုလိုက်ပြုံလိုက်တပ်ပြမှုဒီမှာကိုတိုင်ပါဝင်ခဲ့တယ်လို့ပြောဆိုထားတာကိုရိုက်ကူးထားတဲ့ဗီဒီယိုကိုမေလ28ရက်နေ့မှာ AA ဖွဲ့ကနေထုတ်ပြန်ခဲ့ပါတယ်။ AA ပြောခွေရခိုင်တူးခါကတော့တမတော်အနေနဲ့စစ်ပွဲဖြစ်ပွားရသည့်တမှာစစ်ရဆိုးမှုကျူးလွန်တဲ့ဖြစ်စဉ်တွေကြောင့်နိုင်ငံတကာဥပဒေနဲ့ရေးယူဖို့လိုအပ်ကြောင်းဆိုပါတယ်
။မြန်မာစစ်တပ်ဟာသူတို့ကျူးလွန်ခဲ့တဲ့ဒီစစ်ရဆိုးမှုတွေပေါ့နော်ဒီတိုင်းရင်းသားတွေတပ်တွေမှာရောမြန်မာပြည်မထင်းမှာရောသူတို့တပ်ဖြတ်ခဲ့တဲ့ကျူးလွန်ခဲ့တဲ့စစ်ရဆိုးမှုပေါင်းမျိုးစုံကိုဘယ်တော့မှသူတို့ကဒါဝန်ခံခဲ့တာမရှိဘူးဆိုတော့အဲ့ဒါကြောင့်မို့လို့အခုလည်းပဲသူတို့ကတော့ဒီဟိုမျက်လုံးစုံမှိုက်ပြီးတော့ဒါညှင်းတာပေါ့ဗျာနော်ဒီမြန်မာဖက်စစ်စစ်တပ်ကိုနော်ဒီသူတို့ကျူးလွန်ထားတဲ့စစ်ရဇဝမှုတွေကိုဟိုအရေးယူနိုင်ဖို့အတွက်နော်မြန်မာနိုင်ငံတွင်းမှာပြတ်တန်းထားတဲ့ဥပဒေမရှိဘူးဗျာဒီမြန်မာစစ်ရဇဝကောင်တွေကိုဒါအရေးယူဖို့ဆိုလို့ရှိရင်တော့ဒါနိုင်ငံတကာနဲ့ကျွန်တော်တို့ဒါပူးပေါင်းဆောင်ရွက်ဖို့လိုတယ်နော်နိုင်ငံတကာဥပဒေအရသူတို့ကိုအရေးယူအပြစ်ပေးနိုင်ဖို့လိုတယ်
ရခိုင်ဒေသတွင်သမ္မတကနေပြစ်မှုကျူးလွန်တယ်ဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းစစ်ဆေးပြီးအရေးယူတာတွေရှိခဲ့တယ်လို့ဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ်မြန်မာစိုးရအနေနဲ့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကိုအသိမှတ်မပြုဘူးလို့လည်းသမ္မတပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ
်နိုင်ငံတကာတရားရုံးမှဖြစ်ပါပါဖြစ်ဖြစ်ဒီသမ္မတနိုင်ငံတော်စိုးရအနေနဲ့ဒီ ICC နဲ့ပတ်သက်ပြီးပြောပြီးဖြစ်တာ ပြီးတော့ပြီးမှမပြီးဘူးဆိုတဲ့ပုံစံမျိုးကိုပြောပြီးဖြစ်တယ်။အနိုင်ငံတော်အစိုးရဘက်ကပြောတာပေါ့နော်။ဒီမျိုးကျွန်တော်တို့ပြောချင်တာကဒီကောင်းစွာအလုပ်လုပ်ရရှိရတဲ့အဲဒီမျိုးပုံစံမျိုးဖြစ်တာဒီဒါဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကဏ္ဍဝင်ရောက်ဆက်ကတာလို့ပဲကျွန်တော်မြင်ပါလား
။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆိုရကအတိမတ်မပြုတ်သလိုဆိုရတဲ့လူခွေရီချိုးပါမှုဆိုင်ရာဆွဆွချက်တွေကိုလည်းအစင်တစိုက်ညှင်းဆူထားပါတယ်။လူခွေရီလှုပ်ရှားမှုဖွဲ့45 right ကတော့BB ဆိုင်ရာရာဇဝတ်ခွန်ရုံး ICC အနေနဲ့ပြစ်မှုကျူးလွန်ထားတဲ့မြန်မာစစ်တပ်ကိုဥပဒေကြောင်းအရအရေးယူနိုင်ဖို့အဲ့ဒီတပ်သားဟောင်းနှစ်ယောက်ကိုအရေးကြီးတဲ့မျက်မြင်သက်သေတွေဖြစ်ကာကွယ်ပေးဖို့တိုက်တွန်းကြောင်းစက်တင်ဘာလ10ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မှာအင်တာနက်ပြန်ပွင့်ပေးဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂအဖွဲ့ဝင်3ကိုဒီကနေ့ပဲတဘာဝဘေးအနီးရဲ့ဆန်ရစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါမနေ့ကစက်တင်ဘာ9ရက်နေ့ကရခိုင်ပြည်နယ်မြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့တဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂအဖွဲ့ဝင်3ဖြစ်တဲ့ကိုကျော်နိုင်ထီကိုဦးသိန်းနိုင်ကိုတူတူအောင်တို့3ကိုစစ်တွေမျိုးအမှတ်1ရေစကန်ကထိန်းသိမ်းခေါ်ဆောင်သွားပြီးဒီကနေ့မှာတော့စစ်တွေမျိုးတရားရုံးမှာတဘာဝဘေးအနေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။သူတို့3ကရခိုင်ပြည်မှာအင်တာနက် 4G စနစ်ပြန်ဖွင့်ပေးဖို့နဲ့လက်ရှိ NLD အစိုးရကိုအယုံကြည်မရှိတဲ့အတွက်ဆန္ဒထုတ်ဖော်ခဲ့ကြတာလို့ပြောထားပါတယ်။ဒီကနေ့တရားစွဲဆိုလိုက်တဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကျောင်းသားတမကရဲ့တန်တမာဆက်ဆံရေးတာဝန်ခံကိုတော်စင်ထွန်းကတော့
ဟုတ်ကဲ့လာလာကျွန်တော်တို့နောက်ဆုံးတည်ထားရတာကျွန်တော်တို့ဒီပုံမှန်နှဆန်းကပေါ့တဘောဘီရဲ့နေရာဆိုင်ကဥပဒေနဲ့ပဲဆွဆက်တင်ထားရလို့တည်ရတော့ဗျ။အများကြီးကနေရှုပ်ရရမယ်နှစ်ပတ်ယူသွားရဗျ
။ဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်ကျောင်းသားတမကအဖွဲ့ဝင်တွေဟာဖမ်းဆီးခံထားသူ3ကိုတွေ့ခွင့်ရဖို့အတွက်အမတ်1ရဲစခန်းရှိမှာစောင့်ဆိုင်နေပေမဲ့တွေ့ခွင့်မရခဲ့ပါဘူး။ဖမ်းဆီးခံရရသူတွေနဲ့ကိစ္စကိုဖြေရှင်းပေးဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံခွင့်ရဖို့လဲကြိုးစားနေကြပါတယ်။ရခိုင်ပြည်နယ်ပြည်မန္တလေးမြို့မှာလည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကမန္တလေး84-32လမ်းကနေဈေးကျူနိုင်စင်အထိချီတက်လမ်းလျှောက်ပြီးရခိုင်ပြည်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့စန့်ကျင်ကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ရတဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တူဦးဖြစ်တဲ့ကိုကျော်တီဟရဲကျော်က
ရခိုင်ဒေသကပြည်သူတွေကြောင်းသားတွေနဲ့တို့ကတားရဲ့ကြောင်းဗဒမြောက်ဘွဲ့ချုပ်နေတဲ့ကတားရဲ့ရက်ဒီကောင်းဟိုပြတာဖြစ်ပါတယ်။ကျွန်တော်ပြရတော့အဓိကတော့ဒီလက်ရှိရခိုင်မှာကဒီစစ်ဘေးရောကျွန်တော်ကပ်ဘေးရောရင်ဆိုင်နေရဖြစ်တယ်။အဲဒီကာလမှာဒီဟိုဟာစစ်တပ်ကနေပြီးတော့လက်ရှိကပ်ဘေးကာလအကြောင်းပြုပြီးတော့ကျွန်တော်တို့ဒီရခိုင်ဒေသပြည်သူတွေကိုပြည်နေမှုတွေလုပ်နေတယ်။အဲပြီးတော့ကျေးရွာတွေကကျွန်တော်တို့ဒီစမ်းမတ်ဟိုမိရှုတာတွေဖြစ်တယ်ပေါ့အဲ့ဒီကာလတွေကျွန်တော်တို့ကပြည်ထောင်ကောက်ကွက်ရှုတ်ချတယ်အဲပြီးတော့ဒီရခိုင်ဒေသကလူနဲ့ကျွန်တော်တို့ဒီတောင်သားတွေဟာတိုင်းတိုင်းနဲ့ကျွန်တော်တို့တောင်သားတွေဟာအတသားတဲ့ဒီကြောင်ပြကြနေတဲ့အတွက်ကျွန်တော်တို့ကဒီကိုလောရတာဖြစ်ပါတယ်
ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေကဆက်ဖြစ်နေသေးရှိပြီးဒီသတင်းမှတ်ထဲမှာပဲမြေပုံမြို့မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းဆရာမတူကလေးနှစ်ဦးနဲ့အမျိုးသားသူတေဆုံးခဲ့ပါသေးတယ်ခင်ဗျာကျွန်တော်ထောင်ခံပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။မြန်မာနိုင်ငံတဝန်းကောဗစ်ကူးစက်မှုတွေနေ့တိုင်းနဲ့အမျှပြင်းထန်လာနေပြီဖြစ်လို့မိမိတို့မှာလည်းပိုးမိုရင်အောင်ကိုယ်တိုင်တားဆီးရမယ်လို့ဆရာဝန်တွေကတိုက်တွန်းလိုက်တဲ့အကြောင်းပြောပြချင်ပါတယ်။ကျွန်မအကနွန်ပါ။မြန်မာနိုင်ငံအသွင်တိုင်းနယ်ပြည်နယ်အတီးတီမှာကိုရိုနာဗိုင်းရပ်စ်စိတ်ပေါ်ကူးစက်မှုတွေမြင့်တက်လာနေပါတယ်။ကိုဗစ်သက်ခွဲနမူနာ62ဆယ်ယောက်မှ8ယောက်အထိကူးစက်မှုနှုန်းမြင့်တက်နေတယ်လို့ရန်ကုန် Community Fever Clinic တဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်။ဒါကြောင့်အများပြည်သူအနေနဲ့အပြင်မထွက်ခင်မိမိကိုယ်ကိုရောဂါပိုးမကူးစက်စေဖို့နှာခေါင်ကိုတိကျအုပ်ဖို့လိုအပ်တယ်လို့ပြောပါတယ်
။ကိုဗစ်ကရန်ကူးစက်မှုတွေမြင့်တက်နေပြီ။တော်များများဆက်လိုက်ဆက်ရောက်မှာ၈ယောက်က positive တွေထွက်လာပြီသူအရင်တရက်တရက်ကို positive နဲ့ rate ကတိကျဆိုတရက်မနက်က120ဖြစ်လာပြီပေါ့နော်အရင်ကြီးဟိုကူးစက်မှုကအရင်ကြီးကျင်းထန်လာပြီပေါ့နော် အထူးသတိပြုရမှာပေါ့နော်ဒီချိန်မှာဖြစ်နိုင်တဲ့တနေဆုံးအိမ်မှာပဲနေပါပေါ့နော်အဲပြီးတော့ပြင်သွားရင်မဖြစ်မနေမှအပြင်သွားပါ
တရှိချိန်မှာတနင်္ဂနွေလောင်းအတိုင်းတားရဗိုင်းရပ်ကူးစက်မှုတွေပိုမိုဆိုးလာနေပြီးရက်ွက်ကျေးရွာတွေမှာလည်းရောဂါပိုတည်ထက်မပြတ်နှံ့အောင်ဝိုင်းဝန်းကူညီဖို့လိုအပ်တယ်လို့ပြောပါတယ်။ရန်ကုန်တိုင်းမှာကိုဗစ်ကူးစက်ခံရသူပိုများလာနေပြီးခေတ္တရာဇဝင်လည်းမရှိကိုဗစ်ကူးစက်ထားတဲ့လူနာနဲ့လည်းထိတွေ့ခဲ့ခြင်းမရှိတဲ့ကူးစက်မှုအသစ်တွေတိုးလာနေတာပါ။ဒါကြောင့်မို့ရန်ကုန်တိုင်းဒေသကြီးအတွင်းက23မြို့နယ်ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျမရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပြီးဒီနေ့မနက်ပိုင်းမှာစတင်တက်ရောက်ပါတယ်။ရောဂါပိုးပါမပါမသိနိုင်တာကြောင့်တက်ဆင်ပြီးသားမတ်ကိုစနစ်တကျဖြုတ်ဖို့လိုအပ်တယ်လို့အထွေထွေရောဂါအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကတိုက်တွန်းထားပါတယ်
။နောက်တချို့ဆိုမတ်ကိုဖြုတ်လိုက်ပြီးတော့ခောက်ပြီးတော့သိမ်းတယ်၊အိတ်ထဲထည့်တယ်၊ပြီးရင်ပြန်ထုတ်ပြီးတက်တယ်ဆိုရင်အဲ့ဒီမှာတွေကကိုယ်ပတ်ဆိုင်တဲ့ဟုတ်တယ်ခင်ဗျများဒီမတ်ဆက်အပြင်မှာပိုးရှိနေရင်သူကပတ်ဆိုင်တဲ့ရောက်သွားမှာလေ။ဒီပြန်ထုတ်လိုက်တဲ့အခါမှာကိုယ့်ရဲ့ဒီနှာခေါင်းဘက်ကိုရောက်တဲ့အခန်းမှာဗိုင်းရပ်ကိုကတ်သွားပြီဆိုရင်အဲဒီဗိုင်းရပ်မတ်ကိုမျက်နှာနာတက်လိုက်တာနဲ့ကိုကချူမိပြီးသားပဲเนาะအဲ့တော့ပိုးဝင်တဲ့အချိန်ဒီကိုယ့်ရဲ့နှာခေါင်းပစက်ကိုအခါခွဲလွတ်တဲ့အချိန်မှာသူကဝင်မှာအဲ့ဒါကိုကိုကအာရုံယူဆိုင်ပြီးတော့ချောင်ချားနိုင်ရှားနေနေတော့ဒီပိုးကြောင့်ဝင်တက်နှံ့မှုကာဝင်နိုင်တယ်လို့ထင်တယ
်လက်ရှိရောဂါပိုးကူးစက်မှုနှုံရက်တန်းတော်ဖို့ဆိုရင်လူတို့ရဲ့ပူပေါင်းပါဝင်လိုက်နာဆောင်ရွက်မှုအတိတ်ကအရေးကြီးတယ်လို့တာဝန်ရှိသူတွေကရောကျန်းမာရေးပညာရှင်တွေကပါတိုက်တွန်းနှိုးဆော်ထားပါတယ်။ကျမအာကနုံရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကုသရေးလုပ်ငန်းတွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေရဲ့အင်အားကိုပါယူပြီးအစိုးရကျန်းမာရေးဝန်ထမ်းတွေနဲ့အတူလက်တွဲဆောင်ရွက်ဖို့ပုဂ္ဂလိကကျန်းမာရေးပညာရှင်တွေကတောင်းဆိုနေကြပါတယ်။တနိုင်ငံလုံးမှာကိုဗစ်ကူးစက်မှုမြင့်တက်လာနေပြီးကုသရေးပိုင်းလှုပ်ဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကြားထိခိုက်မှုများလာတာနဲ့အမျှအခုလိုတောင်းဆိုလာကြတာပါဒီအချိန်လေးပေါ်မှာဆိုရဘက်ကလည်းပြင်ဆင်လာနေတဲ့အကြောင်းပြောပြသွားမှာပါကျမမိခါပါပြီးခဲ့တဲ့ဩဂုတ်လအတွင်းကစပြီးကိုဗစ်တကြော့ပြန်ကူးစက်မှုကတိုးလာတယ်လို့သေဆုံးသူအရေအတွက်ကလည်းတိုးလာနေပါတယ်ကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာတနိုင်ငံလုံးနီးနီးပိုးပြန့်နှံ့နေတာကြောင့်အဓိကကာကွယ်ကုသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာအင်အားနဲ့ဝင်မမျှတဲ့ကာကွယ်မှုတွေပေးနေရတာမို့ပြည်သူတွေကရှေ့တန်းတိုက်စစ်ပြိုလဲကျလာမှာကိုစိုးရိမ်လာတာတွေရှိလာပါတယ်။ကျန်းမာရေးဝန်ထမ်းတွေထိခိုက်မှုများလာတာနောက်ပြီးပိုးကူးဆက်ခံရမှုများလာတာမို့ရေရှိမှာအစိုးရကျန်းမာရေးဝန်ထမ်းတွေအနေနဲ့ကာကွယ်ပေးနိုင်မှုနဲ့ခုခံကာကွယ်ရေးပိုင်းအားရလာမှာမို့ကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေပါပါဝင်လှုပ်ဆောင်နိုင်ဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကစဉ်းစားသွားဖို့တိုက်တွန်းလိုက်သူကတော့မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြေဦးပါ
ဒီရှေ့တန်းမှာတိုက်နေရတဲ့ကိုဗစ်လူနာတွေပဲဖြစ်ဖြစ်ဆိုကွာရန်တင်းကိုပဲကျူးစုနေရတဲ့လူနာတွေနောက်ခါကျ isolation ward မှာလုပ်နေရတဲ့ဆရာဝန်တွေပေါ့နော်ဒီဆရာဝန်တွေအကုန်လုံးကဒီကနေ့တိအဲ့ဒီမှာတယောက် positive တွေ့ရင်အဲ့လူတွေကိုလိုက်ပြီးကွာရန်တင်းလုပ်တော့ကျွန်တော်တို့လူကျွမ်းကျင်တဲ့လူတွေဆုံးရှုံးတာပေါ့လူတွေတပားဟိတာသမားတွေကလည်းငါတို့ဖြစ်ရင်ဒုက္ခပဲဆိုတော့ကြောက်လာအဲ့တော့ဒီအစိုးရနဲ့ဒီကပူပြမှုအားနည်းနေတဲ့ပုံစံပေါ့နော်တကူတဲကူကအစိုးရပြပပိုင်းကပုဂ္ဂလိကကျန်းမာရေးဝန်ထမ်းတွေပေါ်မှာသူကဝန်ထမ်းမဟုတ်တော့ထိန်းချုပ်ရခက်တယ်ဆိုတဲ့အယူအဆရှိနေတယ်ပုဂ္ဂလိကစေရုံကလည်းအဲ့တော့မလုပ်ရဘူးမကင်ရဘူးပုဂ္ဂလိကလည်းမကူရတော့အကုန်လုံးအစိုးရစီမှာလည်းပြုံတိုးတာဒီအားနည်းချက်ကအခုမှကိုဗစ်မှာကျွန်တော်အကြီးအကျယ်ပြလာတာပဲကိုဗစ်မဟုတ်တဲ့ဒွေရိုတို့စီဂျိုတို့တော့ဒုစင်နာဒါတွေအကုန်လုံးမှဒုက္ခရောက်တော့တာပေါ့ပုဂ္ဂလိကခန္ဓာကလူတွေကိုပြန်ပြီးသုံးဖို့လိုပြီးဆိုတာသူသိရမယ
်လက်တလောရန်ကုန်တိုင်းအတွင်းပိုကူးစက်မှုပုံမြင့်လာတာမို့အစိုးရဘက်ကကွာရန်တင်းစင်တာတွေထပ်တိုးချေဖို့လှုပ်ဆောင်နေရသလိုတိကျခွဲထားသူတွေအတွက်ရန်ကုန်ကလူမှုရေးအသင်းအဖွဲ့တွေစေတနာဝန်ထမ်းတွေအနေနဲ့ကူညီဆောင်ရွက်ပေးဖို့အစိုးရဘက်ကဖိတ်ခေါ်ထားရပါတယ်တချိန်တည်းမှာပဲအစိုးရဘက်ကလည်းကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့ကျန်းမာရေးဝန်ကြီးဌာနရဲ့ပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာသန်းနိုင်စိုးက VO ကိုခုလိုပြောပြသွားပါတယ်
။လက်ရှိအနေအထားရပြောရရင်တော့ဟိုထိတာတွေတော့မှန်တယ်။ဒီအရင် impact ဖြစ်တော့အောင်တော့မဟုတ်ဘူးပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒါတွေပေါ့နော်။စဉ်းစားထားပါပဲပြီးတော့ step by step ပေါ့နော်။ဆောင်ရွက်နိုင်မဲ့နာကြော်လေ policy တွေ strategy တွေလည်းဒါကျွန်တော်တို့သုံးသပ်နေရှိပါတယ်။ဒါအရင်လည်းဒီလုပ်ငန်းတွေပေါ့နော်။ဒါတွေကတစ်ခုပြီးတစ်ခုပေါ်ထွက်လာဖို့ရှိပါတယ်ခင်ဗျ
။နေရာတော်တော်များများကူးဆက်လာတာမို့ကျေးလက်တွေကစေယုံစေကန်းတွေနဲ့ကျေးလက်ကျန်းမာရေးဌာနခွဲတွေမှာကျန်းမာရေးဝန်ထမ်းအင်အားပ ိုလိုအပ်လာပါတယ်ဝင်းနဲလိုအပ်ချက်အများများဖြစ်လာပြီးကျန်းမာရေးကဏ္ဍမှာဆရာဝန်နဲ့သူနာပြုအပါဝင်ဝင်းနဲလိုအပ်ချက်ကဆေးရုံတိုင်းလိုလိုမှာရှိနေပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့တင်ကြားရေးတောင်းရန်ဒေါက်တာတန်းနိုင်စုကတော့အခုလိုလူနာတွေထပ်တိုးလာတဲ့အပေါ်ကုသရေးလုပ်ငန်းစဉ်တွေထပ်ဆောင်လုပ်ဆောင်နိုင်ဖို့အတွက်ကျန်းမာရေးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကအစီအစဉ်တွေတည်ချာရေးဆွဲလုပ်ဆောင်နေပြီလို့ဆိုပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုသွားခဲ့ခြင်းမရှိပါဘူးမြန်မာနိုင်ငံဆရာဝန်အတင်းကဒေါက်တာမြင့်ကတော့နောက်ထပ်တိုးလာမယ့်သူတွေအတွက်ပါ quarantine center အသစ်တွေရှာဖွေဖို့ထက်ပုဂ္ဂလိကဆေးရုံတွေနဲ့အစိုးရဘက်ကပူးပေါင်းဆောင်ရွက်တာမျိုးလုပ်တာကပိုပြီးအကျိုးသက်ရောက်မှုရှိစေမယ်လို့သူကအကြံပြုပါတယ်
ပုဂ္ဂလိကကဏ္ဍဆရာတွေကိုသူတို့လို standard ဖြစ်သွားအောင် training ပေးသူက protocol တွေရေးပေါ့ဗျာ SOP guideline တွေနဲ့ရေးအဲ့ဒါဆိုကျွန်တော်တနိုင်ငံလုံးရဲ့ standard တစ်ခုဆိုလို့ရှိရင်ပုဂ္ဂလိကဆေးရုံရောပုဂ္ဂလိကဆေးခန်းရောဘယ်တော့အားလုံး level ဖြစ်လာမှာဒီဆေးခန်းတွေကိုအားပေးပြီးတော့ဒီထက်ကလူတွေကလည်းအလှည့်ကြ volunteer စနစ်နဲ့လုပ်ပေးတာမျိုးလို့သူခွင့်ပြုမယ်ဆိုရင်တော့အစိုးရနိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဒီကနေ့အထိမြန်မာနိုင်ငံမှာ COVID ရောဂါကူးစက်မှုပေါင်း2009ဦးထိရှိသွားပြီဖြစ်ပါတယ်သေးဆုံးသူဦးရေက14ယောက်ထိရှိနေပါတယ်ရှင်။ကျွန်မမိခပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။မြန်မာပြည်တွင်း COVID-19 အတည်ပြုလူနာမြေမြန်ဆန်ဆန်တိုးလာတယ်လို့သေဆုံးသူတွေလည်းထပ်ရှိလာတဲ့အချိန်တရုတ်ဘက်ကမြန်မာနဲ့ထိစပ်နေတဲ့ရွှေလီမြို့ထဲမှာလုံခြုံရေးတိုးမြင့်ထားပြီးစစ်ဆေးမှုတွေလည်းပိုပြီးလှုပ်ဆောင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ပြည်တွင်းမှာကိုဗစ်အတည်ပြုလူနာရေအတွက်ရောသေဆုံးတာပါတိုးလာတဲ့အချိန်ယူနန်ပြည်နယ်ရွှေလီမြို့ထဲကမြန်မာအများစုရှိရဲ့စစ်ရုံတွေရက်ွက်တွေမှာတရုတ်လုံခြုံရေးတာဝန်ရှိသူတွေကနေထိုင်ခွင့်အထောက်အထားရှိမရှိစစ်ဆေးရာတွေရှိကြောင်းတရုတ်ကျေကောင်ပရာဟိတအသင်ကဦးတန်းထွန်းနိုင်က VOA ကိုပြောပါဗျ။ဟိုအဲ
့လိုကတော့တိုးလာရေတော့နည်းနည်းကြီးကျက်တဲ့ပြချမ်းရွာရွာရဲ့လေအခု2ရက်3ရက်လောက်ရှိပြီပြ။ခုနှစ်နှစ်လောက်ကစတာဗျ။ဒီရွာအဝင်အထွက်တွေကိုလေအဲ့လိုမျိုးလူရဲ့ထောက်ခံစာလေးပြီးပါလိမ့်တော့အဲ့လိုမျိုးလေဝတ်ထားပေါ့လေအဲ့လိုမျိုးလေးရပြင်းပြတယ်ဗ
ျအဓိကတော့တရုတ်ဘက်ကမြန်မာပြည်တွင်းကျန်းမာရေးအခြေအနေတွေကြောင့်နေဆက်လုံခြုံရေးအတွက်စိုးရိမ်နေရလဲဖြစ်နိုင်ကြောင်းမူဆယ်မြို့ကကုန်တိုက်တူဖြစ်တဲ့ဦးမင်းသိန်းကပြောပါတယ
်ဒီကောင်တို့တရုတ်နေဆက်တွေမှာတော့ရောဂါပိုထွက်ပြည်နေဆိုရင်တော့ဒီမိတိကတော့ဆက်ပြီးပြေဆုံးမယ်လို့ကြားတယ်ဘူးတော့မတွေ့သေးဘူးရောဂါဖြစ်တယ်ဘူးတဲ့မှာလုံတိုင်းရနေဆက်ကလာတော့ဒါပေမဲ့မလိုက်စပါဘူးဒီမှာတရားမှုတွေနဲ့နေနေဖြစ်တယ်ဘူးလေခိတ်တိထားတာကိုတရားလို့ခူးသွားတဲ့လူကများတယ်ပါရ။ဒါကပစိုးကြီးလည်းရတယ်ကျိုးနေနေတော့ရချင်းချလိုက်တာပါတော့
မြန်မာပြည်တွင်းကိုဗစ်အတည်ပြုလူနာစားတွေ့ရဲ့မလကုံတော့ကစားလို့မြန်မာတရုတ်နယ်စပ်အဝင်ထွက်စစ်ဆေးချက်မှတ်တာကိုနှစ်နိုင်ငံလုံးကလုံဆောင်ခဲ့ပေမဲ့ဒီအပိုင်းရွှေလီမြို့ထဲကစစ်ဆေးမှုတွေတိုးလာတာကတော့တရုတ်ပြည်ရဲ့မူဝါဒနဲ့သာဆိုင်ကြောင်းမူဆက်ခရိုင်အုပ်ချုပ်ရေးကလက်ထောက်ညွှန်ကြားရေးမှူးဦးမမောင်တန်ကပြောပါတယ်
။သူတို့တရုတ်ကသူ့နိုင်ငံမူဝါဒနဲ့သူတို့စစ်တာပဲဘူဝါဒဆိုတာသူ့နယ်ပြည်ထဲမှာသူလုပ်တယ်ဆိုရင်တော့ကျွန်တော်တို့လည်းကျွန်တော်တို့ဘက်တော့ဘာမှအကြောင်းကြားရမှာရှိပေါ့။ဥပမာပြနေစားတဲ့ချောက်လူဒီဘက်နဲ့ပူပေါင်းပြီးလုပ်ရမယ့်ကိစ္စရက်ဒီဆိုလို့ရှိမှသူပြောတာပေါ့။ခိုးဝင်ခိုးထွက်တွေအားလုံးကနေနိုင်ငံသလိုပေါင်းပြီးလို့ပူပေါင်းပြီးလုပ်နေတာပဲ
။အခုချိန်ကြီးရောတရုတ်ဘက်မှာပွားလုပ်နေတဲ့မြန်မာရွှေပြောင်းလူသားတွေကြားမှာကိုဗစ်အတည်ပြုလူနာမရှိသေးဘူးလို့တရုတ်ပြည်လုံခြုံခရိုင်ရဲဌာနမှာတာဝန်ထမ်းဆောင်နေတဲ့ရဲမှုအကစိုးက VOA ကိုပြောပါတယ်။တရုတ်ယူနန်ပြည်နယ်မှာ COVID-19 အတည်ပြုလူနာမတွေ့တော့တဲ့အချိန်မြန်မာဘက်ကရောဂါထိန်းချုပ်နိုင်မှုအခြေအနေကိုစိုးရိမ်နေတာကြောင့်တရုတ်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ12သန်းလောက်ရှိနေရဲမူဆွယ်ကုန်သွယ်ရေးဂိတ်ကိုလည်းတရုတ်ဘက်ကအေဘီလာကလေးကပိတ်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်တက်ပါရန်ကုန်ကနေပေးပို့ထားတာပါ
။မြန်မာနိုင်ငံမှာ COVID ကရောဂါကူးစက်မှုနှုန်းတွေမြင့်တက်လာနေတဲ့အတွက်ထိုင်းနယ်စပ်ဘက်ကလည်းသတင်းနှစ်ပတ်လောက်အတွင်းကူးစက်လာမယ်လို့ထိုင်းကျန်းမာရေးဌာနကခန့်မှန်းထားတာကြောင့်အတားအဆီးတွေပို့ပြီးတော့တင်းကျပ်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါဒုတိယလိုင်းအဖြစ်စတင်ကူးစက်မှုနှုန်းတွေမြင့်တက်လာပြီးမြန်မာနိုင်ငံတွင်းကတိုင်းနယ်ပြည်နယ်အတော်များများကိုပြန့်နှံ့သွားပြီးတဲ့နောက်အိမ်နီးချင်းထိုင်းနိုင်ငံဘက်မှလည်းစိုးရိမ်မှုတွေရှိလာတာပါ။ဒါကြောင့်လဲမြန်မာနိုင်ငံနဲ့ကပ်နေပြီးနေဆက်ချင်းထိတွေ့မှုတွေရှိလျားတဲ့ထိုင်းနိုင်ငံဘက်ကိုသတင်းနှစ်ပတ်လောက်တွင်ကိုဗစ်ရောဂါကူးစက်ရောက်ရှိလာနိုင်တယ်လို့ပြီးခဲ့တဲ့ရက်ကပဲထိုင်းကျန်းမာရေးဌာနကသတိပေးထားပါဗျ။မြန်မာပြည်မှာလက်ရှိကူးစက်နေတာကနေနေဆက်တလျှောက်လူမောင်ကိုတွေပို့တဲ့တရားမဝင်ခိုးဝင်သူတွေကနေတဆင့်ကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြောင့်နေဆက်တွေမှာထိုင်းလူလူကပါမျက်ခြေမပြတ်စောင့်ကြည့်သတင်းပေးနေတယ်လို့အလုသမာအကူအညီအဖွဲ့ AAC ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါဗျ။
ဖ
ဖြစ်နေတာနှစ်ပတ်တွင်မှာဆိုကြတဲ့ထိုင်းနိုင်ငံဒေသတွေကိုရောက်လာမယ်လို့သူတို့ကဒီနေဆက်ဒေသတွေကနေတဖြင့်ဒီထိုင်းနိုင်ငံတွေကိုရောက်လာမယ်လို့သူတို့ကယူဆထားတယ်ထိုင်းဘက်ကအာဏာပိုင်တွေအဲ့တော့ဒီညီမအပြေကလည်းဒီကိုဗစ်ဒုတိယလိုင်းညီမကြီးဘက်မှာဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတော့ကျွန်တော်တို့အဲ့ဒုတိယလိုင်းနဲ့သူထိုင်းနဲ့မြန်မာလူမျိုးတွေခိုးဝင်လာရင်ဒီကိုဗစ် -19 ရောဂါတွေကူးစက်ပြီးတော့ပြန်ပွားပါလာမှာကိုစိတ်ပူပြီးတော့ထိုင်းဘက်ကလည်းပိတ်ဆို့ခံစူးမှုတွေလုပ်လာပါတော့ညီမလူမျိုးခိုးဝင်လူတွေခိုးဝင်တဲ့လူတွေကိုထိုင်းဘက်ကအာဏာပိုင်နေတဲ့သူထိုင်းရဲတပ်ဖွဲ့ထိုင်းနေကြောင်တပ်ဖွဲ့ထိုင်းစစ်တပ်တွေနဲ့သူထိုင်းပြည်သူတွေကပါ one face ဆိုပြီးတော့ဖမ်းဆီးရတယ်လောကဝန်မခံနိုင်နဲ့အဲဒီမင်းနဲ့ဟိုကျွန်တော်တို့ထိထိရောက်ဖမ်းဆီးရေးယူနေတာကိုဒါကျွန်တော်အနေနဲ့တွေ့ရတယ
်နေဆက်တွေမှာဖမ်းဆီးတွေကဇက်တိုက်ရှိနေပြီးထိုင်းမြန်မာနယ်ဆက်မဲဆိုင်တာချီလိတ်မဲဆောက်မြဝတီရန်နောင်းကော့တောင်လမ်းတွေကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာသူတွေကိုလည်းဇက်တိုက်ဖမ်းဆီးတာဟာစက်တင်ဘာလထဲမှာထောင်ကမ်းလောက်ရှိနေပြီလို့လည်းကိုရဲမင်းကဆက်ပြောပြပါတယ်
ထိုင်းမြန်မာနယ်စပ်အခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းဘက်ကကျွန်တော်ထိုင်းအာဏာပိုင်တွေအနေနဲ့ကတော့ဒီခိုးဝင်ညီမလူ့သမားတွေကိုကျွန်တော်တင်းတင်းကြပ်ကြပ်နဲ့ဖမ်းဆီးနေတာကိုတွေ့ရတယ်မနည်းရပါတော့ကျွန်တော်ထိုင်းနိုင်ငံကပါတီမဲဆိုင်မှာချင်းမိုင်ဟိုဒီညီမလူ့သမားတွေကိုတင်လာပေါ့ထိုင်းနိုင်ငံသားကားမောင်းသူပေါ့တင်ဆောင်လာတယ်တင်ဆောင်လာတော့နေသားတော့ရဲတပ်ဖွဲ့ကပိတ်ဆို့ဖမ်းဆီးတော့ကျွန်တော်တို့မြန်မာနိုင်ငံသားကိုဖမ်းမိတယ်ပြီးတော့ထို့သူပဲချင်းမိုင်လည်းတောင်းချောက်ဖမ်းမိတယ်ဒီတလအတွင်းမှာဆိုကျွန်တော်တို့ဖမ်းဆီးမိတဲ့လူ6000လောက်ရှိပါပြီလို့ကျွန်တော်တို့ထိုင်းဘက်ကသတင်းတွေထုတ်ပြန်ထားတယ်ဒီတလအတော်တွင်းလေးမှာပဲပေါ့နော်ခိုးဝင်ညီမလူ့သမားတွေပေါ့
ထိုင်းရဲ့ကျုပ်ကျက်ချစ်ချိုင်းကျင်တာကမြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်ပြန့်ပွားမှုနှုန်းတွေများလာတဲ့ကာလမှာမြန်မာနိုင်ငံကနေတရားမဝင်ခိုးဝင်လာနေကြတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ကိုပွဲစားတွေကခေါ်သွင်းလာနေတဲ့အခြေအနေတွေကိုလည်းအလေးထားဟန်တားကြဖို့တိုက်တွန်းထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ် KNU ကင်းအမျိုးသားအစည်းအရုံးဥဆောင်တဲ့ကင်းဒေါ်လန်ကြီးရဲ့တက်တန်းဟာအနည်း90ကျော်ရှိလာပါပြီဒေါ်လန်ကြီးရေရှည်ခရီးကြမှာအုပ်စုခွဲထွက်မှုတွေဖြစ်ပွားတာကြောင့်အင်အားယုံနေလာပါတယ်။ဒါကြောင့်ကရင်ဒေါ်လာရေးကိုအသွင်ပြောင်းဖို့လိုအပ်နေကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။တန်လွင်ငင်းရင်ဥယင်လို့ဒေသခံတွေသတ်မှတ်ထားတဲ့ဖားပုံခရိုင်ဟာအစိုးရတပ်စခန်းအများဆုံးရှိတဲ့ဒေသဖြစ်နေပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့ KNU ချုပ်ကိုင်နယ်ဆိုတဲ့ဒေသပါ။ဒါပေမဲ့အစိုးရတိုက်ရဲ့ပြည်내မြန်မာဘူးတွေရှိကြတဲ့အတွက်ဇွန်လနောက်ပိုင်းမှာဒေသက4000ကျော်ဖားပွန်ကမောင်မောင်လမ်းပေါ်မှာကြီးတက်ဆန္ဒပြကြပြီးတပ်စခန်းတွေရုပ်သိမ်းပေးဖို့တောင်းဆိုကြပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးပြီးနောက်ပိုင်းလူအများဆုံးပါဝင်တဲ့ကန့်ကွက်ဆန္ဒပြပွဲဖြစ်ပါတယ်။ဒေသကံတွေငြိမ်းချမ်းရေးကြောင်းဆိုနေကြတာဖြစ်ပါတယ်။တက်တန်း83မြေရှိတဲ့ KNU ကရင်မျိုးသားအစည်းအရုံးဟာတစ်ချိန်ကတော့အစိုးရလေးတစ်ခုလိုဩဇာအရှိန်အဟွာရှိခဲ့တဲ့အဖွဲ့အစည်းပါဒါပေမဲ့1995မှာ DKBA ကရင်ဗုဒ္ဓဘာသာအဖွဲ့ KNU ကခွဲထွက်ပြီးမနာပလောဌာနချုပ်ကြာဆုံးသွားတဲ့နောက်ပိုင်းမှာ KNU မှာအဖွဲ့ဝဲတွေများလာပါတယ်ကရင်ခေါင်းဆောင်အချုပ်စစ်အစိုးရနဲ့သဘောတူချက်ရယူပြီးခွဲထည့်ပြန်တဲ့အတွက်ကရင်တပ်မဟာ9ခုစလုံးဟာအင်အားချဆင်းလာပါတယ် KNU ကရင်တပ်ဖွဲ့ဟာတပ်မတော်ကိုရှင်းပြနိုင်တဲ့အင်အားမရှိတော့ဘူးလို့ကရင်သတင်းဌာနက Current Revolution and Crossroads စာရမ်းမှာဖော်ပြထားပါတယ်
။ကရင်လက်နက်ကိုင်အဖွဲ့၄မျိုးရှိပါတယ်။ KNU ရဲ့လက်အောက်ခံဖြစ်တဲ့ KNLA, DKBA, ကရင်ညီညာရေးကောင်စီလက်အောက်ခံတပ်ဖွဲ့၊တပ်မတော်လက်အောက်ခံကရင်လေရာစောက်တပ်ဖွဲ့စတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီတပ်ဖွဲ့တွေအားလုံးတပ်မတော်နဲ့အပြစ်ခတ်ရစဲထားကြပါတယ်။ကရင်လက်နက်ကိုင်တော်လှန်ရေးကို1949ဇန်နဝါရီ31မှာစတင်ခဲ့တာမို့တတား82နှစ်ရှိနေပါပြီအခုတော့အပြစ်ခတ်ရဲဆဲထားတဲ့သဘောရှိပေမဲ့ပြစ်ခတ်တိုက်ခိုက်မှုကတော့အနည်းနဲ့အများဆိုသလိုရှိနေသေးပါအပြစ်ခတ်ရဲဆဲထားတော့တပ်မတော်ဟာတပ်စခန်းတိုးချဲ့အင်အားဖြည့်ပြီးစစ်သွေးရေးလမ်းတွေတိဆောက်တဲ့အတွက် K KNU တပ်ဖွဲ့နဲ့ပြည်ပကရှိလာပါတယ်ဒါပေမဲ့ဒေသခံတွေလွတ်လပ်စွာရောင်းဝယ်လာနိုင်ပါတယ်ကရင်တပ်ဖွဲ့အချို့ကတော့တရုတ်ကုမ္ပဏီတွေကိုဖိတ်ခေါ်ပြီးနေဆက်မှာစီးပွားရေးလုပ်နေကြပါတယ
်အပြစ်ရကာကအချိန်ကြာလာတဲ့နဲ့အမြ KNU ဒေသမှာစီးပွားရေးလှုပ်ရှားမှုတွေများလာတာမို့ကြားဆင်းလာတဲ့ဒေါ်လာရင်းအရှိန်ဟုန်ကိုမြင့်တင်နိုင်ပါမလားလို့သံသယရှိလာကြပါတယ်ကရင်အုပ်စုအခြေချင်းမညီမညွတ်ဖြစ်လေတပ်မတော်အဖို့လုပ်ရကံရကောင်းလေလေဖြစ်နေပုံရပါတယ်။ကရင်အုပ်စုအမျိုးမျိုးကိုတယောက်တစ်မျိုးဆက်ဆံမှုကြောင့်ငယ်မျိုးခေါင်းဆောင်ပိုင်းမှာတင်းမာမှုတွေဖြစ်ပေါ်လာတယ်လို့ကရင်သတင်းဌာနကသုံးသပ်ပါတယ်။နိုင်ငံရေးစီးပွားရေးစီးရေးဆရာတွေရောထွေးရှက်တင်ဖြစ်လာတာကိုကြားကျွန်စွာကင်တယ်ရင်တော်လိုင်းရေးညီမညက်ကိုမျက်ချီမပြတ်ဖို့လိုပါတယ်တဲ့။နှစ်80ကျော်အတွေ့အကြုံကိုသင်္ကားစာယူတတ်ဖို့လိုပါတယ်
2016ဩဂုတ်လ10ရက်နေ့ကရန်ကုန်ယူတဒံခမ်းမမှာကျင်းပတဲ့ကရင်အာဇာနီနေ့မှာ KNU ဘိုကော်မတီဝင်ပရိုစောသမိန်ထွန်းပြောသွားတဲ့စကားတချို့ကိုကရင်သတင်းဌာနကလွန်ခဲ့တဲ့မေလ20ရက်နေ့ကပြန်လည်ဖော်ပြပါတယ်ကရင်မျိုးသားတမိုင်းအကြောင်းကိုပြောသွားတာပါကရင်လူမျိုးတွေဟာရှုပ်ရှုပ်ရှက်ရှက်ကိုမကြိုက်အေးအေးချမ်းချမ်းနေလိုကြသူတွေဖြစ်ပါတယ်ဒါအပြင်ကရင်လူငယ်တွေဟာစာမဖတ်ကြစာမရေးကြဒါကြောင့်မို့တမိုင်းနဲ့ပတ်သက်လာရင်မှတ်တမ်းမှတ်ရာမရှိကြဘူးလို့ပရိုစောသမိန်ထွန်းကမှတ်ချက်ပေးပါတယ်။ရှုပ်ရှက်ခတ်လာတဲ့အခြေအနေကိုနိုးကြထားကြွစွာလုတ်ကင်တက်ဖို့လိုပါတယ်။ညဉ့်ညဉ့်ဤဆွေးနွေးပွဲမှာပြဿနာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီး KNU ခေါင်းဆောင်ပိုင်းဟာလူထုကိုရှင်းမပြနိုင်ဘူးလို့ကရင်သတင်းဌာနကဆိုပါတယ်
။အနည်း90ကျော်လာပြီဖြစ်တဲ့ကရင်တော်လှန်ရေးဟာလက်စုံလမ်းကွာကိုရောက်နေပြီလို့ကရင်သတင်းဌာနကမြင်ပါတယ်။လမ်းချုံမသွားပဲရှေ့ဆက်လက်ပြီးချီတက်နိုင်မှုအတွက်အတွေးအမြင်သစ်စိတ်သက်သစ်နဲ့ဥတီချက်သစ်တွေလိုနေပါလေတဲ့တံပတော်မှာ KNU ကိုအပြုတ်တိုင်နိုင်တဲ့အင်အားရှိတယ်လို့သုတေဗီ SL South ကလည်း Bombers Longest Wall စာရမ်းမှာသုံးသပ်ထားပါလေ။နေ့နေ့အားကိုးလို့မရတဲ့အခြေအနေဖြစ်လာလို့ကရင်တွန်လိုင်းရဲ့ရန်သူဟာတံပတော်မဟုတ်တော့ဘူးလို့ပြောနိုင်မဲ့အလားအလာရှိလာတယ်လို့ဆိုပါတယ်ကမ္ဘာကြီးကစီးပွားရေးတောကျတောင်ကြားအထိရောက်ရှိလာတာဟာခရင်တော်လိုင်းရေးကိုတဖြည်းဖြည်းအမဲ့ကြီးကြီးအောင်လုပ်သလိုဖြစ်နေပုံရပါတယ်။တော်လိုင်းရေးစိတ်သက်ရှိတဲ့ခရင်တွေရှိနေသေးတယ်လို့တော်လိုင်းရေးနဲ့ကင်းကွာသွားသူတွေလည်းများလာပါတယ်။အချင်းကြားလေကွဲပြားချမ်းသာမှုတွေများလေဖြစ်နေပုံရပါတယ်။အနည်း90ကျော်ကြားလာတဲ့ခရင်တော်လိုင်းရေးဟာလမ်းတစ်တီထွင်ရတော့မယ့်အခြေအနေကိုရောက်ရှိလာပြီလို့ယူဆရပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ရွေးကောက်ပွဲအကျိုးကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲမဲဆွယ်ပွဲတွေစတင်ကိုဗစ်ပိုးတွေ့နှုန်းကလည်းအလွန်မြင့်တက်နေတာမို့မဲဆွယ်ပွဲကာလမှာလူစုလူဝေးမဖြစ်အောင်ပြင်အခြားကာကွယ်ရေးတွေပိုးတိုးနှေးလှုပ်ဆောင်မှုလိုနေပါတယ်။အထူးသဖြင့်လူနေထူထပ်တဲ့ရန်ကုန်ပါဝင်တနိုင်ငံလုံးမှာအဓိကဘယ်နေရာတွေမှာဘလို့တိုးမြင့်ကာကွယ်သင့်ပါလဲ။ဒီအကြောင်းရန်ကုန်စည်ယုံကြီးရေးပေါ်ဌာနရဲ့ပါမခဌာနမှူးဒေါက်တာမမိုးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့ရေးပေါ်ထုတ်ခုဆရာဝန်ကြီးပါမခဒေါက်တာမမိုးခင်ဗျာမြန်မာနိုင်ငံထဲမှာဒီကိုဗစ်ကူးစက်မှုနှုန်းကတဖြည်းဖြည်းပိုပိုထောင်တက်လာနေတဲ့အချိန်မှာဆရာကြီးအထူးသဖြင့်ရန်ကုန်မှာပေါ့နော်သေဆုံးမှုနှုန်းမှာစပြီးလိုက်တက်လာတဲ့သဘောနဲ့သေးဝန်ထမ်းတို့ချို့ပါစထိလာတာတွေတွေ့နေရတာမို့အခုလည်းဒီမဲဆွယ်ကာလနဲ့ကြုံရချိန်မှာဘလို့အဓိကကာကွယ်ရေးတွေဆက်လုပ်တင်တာကိုအဓိကပြောမှာပါဆရာကြီးအဲ့ဒီကျော်အခုစနေတဲ့မဲဆွယ်ပွဲအတွက်အဓိကဘာစပြောချင်လဲဆရာကြီး
ကျွန်တော်တို့ကတော့ဟိုကျမိုင်းနားလည်းကဝင်ကြီးဌာနကတော့ရုပ်ောက်ပွဲမဲဆွယ်ပွဲကိုပြုလုပ်တဲ့အခါမှာလူကြီး50တဲ့မပူအောင်မတ်စတာဆိုရှယ်ဒစ်စတန်စင်းပြုလုပ်တဲ့ဒီလိုမျိုးတွေစီမင်းတွေအကုန်လုံးကိုလိုက်နာရမယ်လို့ဖော်ပြထားတာကိုတွေ့ရပါအဲ့ဒီစီကံအတိုင်းလိုက်နာခဲ့မယ်ဆိုရင်တော့မှထုံးစံတိုင်းကြုံတွေ့နေကြတဲ့တမတ်တဲ့ဟာတဲ့လူကြီးများလို့ဖြစ်ဖြစ်ဒီလိုမျိုးကုသမှုရှိခဲ့တဲ့လူနာတွေနဲ့ဒီလူစုလူဝေးနဲ့ဆက်ဆက်မှုရှိနေမယ်ဆိုလို့ contact tracing တွေပါတယ်နဲ့ဆက်ဆက်မှုရှိနေခဲ့ရင်တော့ကျွန်တော်စိုးရင်အားကြောင့်လဲဆိုကွာရန်တီးထားမယ်လူအုပ်စုတွေပေါ်လာတာမျိုးဆိုရင်တာကတော့တကယ်ရုပ်ောက်ပွဲအခြေအနေထိခိုက်နိုင်မလားပေါ့နော်အဲ့ဒီပါဝင်ဆောင်ရွက်မဲ့လူတွေအကုန်လုံးကလည်းပဲဒီချမိုင်းနာကလာဝင်ဌာန ကြီးကြကြထုတ်ပြန်ထားတဲ့ရင်းနှောထုတ်ပြန်လာတာဟောအခုသိထုတ်ပြန်လာတာဟောတေချာလိုက်နာဟိုလူတွေ
ဟုတ်ကဲ့ဆရာအခုဒီစားတော့ဆိုင်နေတဲ့ပတ်သက်လို့တော့ဆိုင်မထိုင်ဘဲနဲ့ပါဆယ်ထုတ်ဖို့ကိုပြန်တင်းကျပ်လိုက်တာတော့တွေ့ရပါတယ်ဆရာဘာထပ်ပြောခြင်းနေလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီရန်ကုန်မှာတော့စားတော့ဆိုင်ဆိုရင်ဒီပတ်သက်ရဲ့နှာခေါင်းကြီးရဲ့ကမဖြစ်မနေချုပ်ပြီးတော့မှစားတော့ရတဲ့အခြေအနေမျိုးရှိတာပေါ့နော်ကျန်တဲ့စကားပြောတဲ့ကိစ္စမှာမတ်အောက်ကနေပြီးတော့နှာခေါင်းကြီးအောက်ကနေစကားပြောလို့ရသေးတယ်စားတော့တဲ့ဆိုင်ဆိုတာကကျင်းစင်ပေးတဲ့လူရဲ့တယောက်နဲ့တယောက်နဲ့ရှေ့မင်းချင်းဆိုင်ပလတ်စတစ်ကာရန်ထားတော့ဆိုတော့လည်းပဲမတ်စ်မတက်တဲ့အခါမှာကိုဗစ်ကူးစက်နိုင်တဲ့ပမာဏအပိုများနိုင်တယ်ဆိုတော့ဒါကိုတားလိုက်တာကိုကျွန်တော်တို့ကကြိုဆိုပါတယ်အရင်ကလေးကလည်းပဲဒီမတ်အပွဲတုန်းကလည်းပဲဒီမီတိုင်းပဲကျွန်တော်တို့အောင်မြင်နေတဲ့ကြိုဖြတ်ခဲ့ကြတော့ဒါအဆင်ပြေမယ်လို့ထင်ဆိုတော့လည်းပဲလိုက်နာနိုင်မှုဆိုတာအတော်မူတယ်တကယ်ဆိုင်နေလိုက်နာအောင်လည်းပဲနောက်ကနေပြီးတော့စက်မှတ်မှုနဲ့ကိုကဲမှုတွေလိုအပ်နေလို့ထင်ပါတယ်တကယ်တော့ဒီလိုကိုယ်ရင်လိုက်နိုင်ရင်ဥစ္စာမှုနော်ဒီပြင်းနဲ့ကြပါမယ်
ဟုတ်ကဲ့ဆရာနောက်ဆုံးရောတည်တည်တွေဘာထပ်မှာခြင်းလဲဆရာ
ကိုဗစ်ကတဖြည်းဖြည်းနဲ့အခုအရန်ကိုတိုးလာတယ်ကျမကြီးနဲ့အကလောင်းဝင်ကြီးဌာနဘက်ကဒီဆေးဥဆေးခန်းတွေရဲ့ကျမကြီးဆောင်ရှောက်မှုလုပ်ငန်းတွေကိုထိခိုက်တဲ့မှာပါတယ်တက်ရောက်မှုတွေကတကယ်တော့များတယ်နှမတိကတော့လူနာတွေကိုတိုးပြီးတော့လက်ခံတဲ့အခါမှာငကိုတို့ကရှိနေတဲ့ကျမကြီးဒီဝန်ထမ်းအင်အားကလည်းပဲခွဲထွက်ပြီးတော့ပွားပြီးတော့ကုသပေးရတဲ့ဒီလိုပဲဒီဘက်ကိုဦးစားပေးပြီးလုပ်တဲ့အတွက်ကြောင့်ဒီဘုံမဟုတ်တဲ့ခွဲစိတ်မှုတွေရက်တန်ရတာတို့ကိစ္စကူးတဲ့လူတွေကိုရက်တန်ရတာတို့ပြင်ပလူနာတွေကိုချော့ချပြီးတော့ကြည့်ပြီးတဲ့ရောက်မှုကသွားရှိအဲ့လိုအခြေအနေဖြစ်နေတဲ့အခါကျတော့ဒီရင်တော့ကိုကိုဗစ်တွေစဖြစ်တော့နိုင်ငံတကာမှာကျဉ်းတုံးနေတဲ့ flattening of the curve ဒီ graph ကြီးကထောင်မတက်စီပဲနဲ့ဒီအလဲအတိုင်းမှာကျွန်တော်တို့ရဲ့ထိန်းချုပ်နိုင်တဲ့ကုသနိုင်တဲ့အရေးအတွက်အောက်မှာပဲရှိနေမှာဆိုကျွန်တော်တို့အတွက်အရန်ကိုဖိကိုက်မှုကနည်းနိုင်ပေမဲ့ graph ကတကယ်လို့ထွက်လာတဲ့အရေးအတွက်ကယုတ်တည့်တဲ့အားထောင်တက်လာတဲ့အချိန်ကကျွန်တော်တို့ကလည်းတခြားဥရောပနိုင်ငံတွေဂျုံနေတယ်အီတလီတို့အမေရိကတို့ဒီလိုမျိုးဂျုံမှာတော့ကျွန်တော်တို့စိုးရိမ်တယ်ပေါ့နော်ဒါကြောင့်မို့ဒီ graph ကြီးရုပ်တရက်ရေအတွက်ဒီမှာတက်နိုင်ရေအတွက်ကတော့ပုံမှန်အမြဲတမ်းလိုက်နာနေကြဖြစ်တဲ့အိမ်မာလာနေပါဆိုတဲ့ stay home mask တပ်ပါဆိုတဲ့နှာခေါင်းကြီးတပ်ဖို့ကိစ္စလက်ဆေးပါဆိုတဲ့ကိစ္စ social distancing နဲ့နေပါဆိုတဲ့၆ပေကွာကျွန်တော်တို့ရောက်နေပြောဆိုဆက်စံဒါမျိုးတွေကအချိန်တော်တော်ကြာလိုက်နာပြီးတော့နေရအောင်ပဲဒါတွေကိုလိုက်နာပြီးဖြည်းဖြည်းနဲ့ပြန်ပြီးတော့ဒီတိုးတက်နေတဲ့အခုအများပြားနေတဲ့ဒီလူနာရေအတွက်ဒီဖြည်းဖြည်းပြန်ချသွားမယ်
ဟုတ်ကဲ့ဆရာဆေးဝန်ထမ်းတွေအတွက်ကဆရာနောက်ဆုံးပါမှာခြင်းလေးလား
ဒီဘက်ဝန်ထမ်းတွေအတွက်ကျွန်တော်တို့ရဲ့သတ်မှတ်ထားတဲ့တို့ဝတ်ဆင်သင့်တဲ့ PPE နဲ့ Level 2 PPE ပေါ့ N95 ရဲ့ Surgical Gown ရဲ့ Glass ရဲ့ CN Face Shield ရဲ့ပေါ့နော်အဲ့ဒီဥစ္စာကိုလူတိုင်းဆေးရုံထဲမှာအသုံးပြုပြီးဖို့ဒီလိုကျွန်တော်တို့ Emergency လို့မိသေးလူမျိုးမှာအသက်ရှူပိုက်ထည့်တဲ့ကိစ္စတွေဒီမျက်နှာတစ်ဝိုက်မှာလိုအပ်မဲ့တခြား Procedure တွေရှိကိုကူးနိုင်တဲ့အခြေအနေများရင်တော့ level 3ဝတ်ဖို့ဒါတွေကိုကြက်ကြက်မက်မက်လုပ်ဖို့အတွက်ကျွန်တော်တို့ဘေးကနေကြက်မက်ပေးဖို့ပြုပြင်ပေးဖို့အစီအစဉ်တစ်ခုလည်းစပြီးတော့အကောင့်ထည့်ပေါ်မယ်ပေါ့နော
်ဟုတ်ကဲ့ဆရာတစ်ဖက်ကလည်းတခြားယောဂါတွေလည်းရှိကောင်းရှိနေတော့ဆေးကန်းသွားတဲ့လူတွေအတွက်ကောဆေးကန်းဝန်ထမ်းတွေအတွက်ကောဆရာဘယ်လိုအကြံပေးချင်လဲ
ဆေးကန်းမှာဒါတဲ့ patient တွေအလွယ်တကူလက်ဆေးနိုင်အောင်အလွယ်တကူ mask တက်နိုင်အောင်ဒါတွေလည်းချုပ်တင်စီစဉ်ထားတယ်မှာဒါအပြင်တယောက်ပြီးမှတယောက်စင့်ခေါ်တဲ့ appointment system တွေပေါ့နော်ချိန်ချပြီးတော့လူရေခက်နေနေခက်ချဲချဲနေဆိုရင်တော့လူအုပ်စုနဲ့လုပ်ကြတဲ့ပို့ပြီးတော့အန်ရကိုခင်းနိုင်နေ
ဟုတ်ကဲ့ဆရာဒီလူနာကြည့်ချိန်မျိုးရော
လူနာကိုငကိုလူတော့ချိန်ချဲသူက contact time ပေါ့နော်ဒီတယောက်နဲ့တယောက်နဲ့ ठी တွေ့မှုတိုင်းကြာလေလေဥစ္စာမှုတော့ပို့ပြီးတော့ဖြစ်နိုင်ခြင်းရှိတယ်ဆိုတဲ့အခါကျတော့လိုအပ်တဲ့ဟာတွေကိုအမြန်ဆန်းသတ်မယ်အမြန်မေးမယ်ပြီးရင် social distancing ပြန်နေမယ်တကယ်တော့လူနာယောဂရာသွေးမေးတဲ့ဟာမျိုးလဲsocial distancing နဲ့ပဲမေးလို့ရပါတယ်တကယ်တော့လူနာဆန်းတဲ့အချိန်မှာလည်းပဲဆရာဝန်ကဒီကိုယ့်ရဲ့ကာကွယ်ရေးပစ္စည်းတွေအပြည့်အစုံနဲ့ဆန်းသတ်တယ်နောက်တစ်ခုကတော့တကယ်လို့ဖြစ်နိုင်ခဲ့မယ်ဆိုရင်လူနာတယောက်နဲ့တယောက်နဲ့ဆန်းသတ်တဲ့အချိန်မှာလက်လေတဲ့ GP တွေကျွန်တော်တို့ဆရာဝန်တွေအနေနဲ့လို့မဆိုရင် cross infection ကိုတော့တယောက်ရဲ့ကိစ္စနောက်တစ်ယောက်ကိုဆန်းသတ်တဲ့အချိန်မှာဒါနဲ့ပဲပြန်သုံးမယ်ဆိုရင်အဆင်မပြေတော့အကယ်၍လဲနိုင်ဖို့အတွက်အခြေအနေကမပေးဘူးဆိုရင်အဲ့ဒီလေဝတ်ထားတဲ့လက်ကိုပဲ hand sanitizer လိုမျိုးကျွန်တော်လက်သန့်စင်ဆေးရည်နဲ့ပြန်ဆေးပြီးမှနောက်လူနာတယောက်ကိုပြန်ခိုင်းလို့ဒီနော်
ဟုတ်ကဲ့ဆရာနောက်ထပ်ရောကျွန်တော်မမေးမိတဲ့တခြားအရေးကြီးတာ
လူစုလူဝေးတွေကိုသွားတဲ့ကိစ္စအဲ့ဒီဥစ္စာအခုအချိန်ထိတည်တည်ကြာကြာတင်းကျပ်လို့မရသေးတဲ့အခြေအနေမှာရှိတယ် mask ကိုလည်းတတ်မယ်ကျန်တဲ့ကာကွယ်ပစ္စည်းတွေရှိနေရင်တောင်မှလူစုလူဝေးတွေမှာဒီ positive လူနာတွေရှိနေနိုင်တဲ့အခြေအနေကိုအများအားသတိပြုပြီးတော့လူစုဝေးပြီးတော့နေတဲ့နေရာတွေကိုရှောင်ဖို့ဒီချက်တွေအားလည်းပဲပထမတစ်ချိန်မတ်လ April လမေလမှာမြန်မာနိုင်ငံမှာကုသရောဂါတွေအများကြီးဖြစ်နေတဲ့အခြေအနေထက်ခုလောလောဆယ်ဖြစ်နေတဲ့အခြေအနေကပိုပြီးတော့ဆိုးနေတယ်ကုသမှုနှုန်းတွေကအရန်ကိုမြင့်တက်နေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်ဒ
ဒါအမတန်အရေးကြီးတဲ့အချင်းဖြစ်တော့ကျွန်တော်တို့နေကိုရောနဲ့တွေ့ကြုံရှိပြီးသားကျွန်တော်တို့ရဲ့ stay home ဆိုတဲ့ကိစ္စလေးကိုနည်းနည်းလေးပို့ပြီးတော့လိုက်နာပေးနိုင်မယ်ဆိုကောင်း
ဟုတ်ကဲ့ရန်ကုန်မှာစဖြစ်တော့လည်းအဓိကတော့ဒီချန်ကာလာနဲ့လည်းတိုက်ဆိုင်တော့ဒီ stay home ပေါ့နော်ဆရာကုနာပြောတဲ့အိမ်မှာအဓိကနေတာကအားလည်းလည်းဖြစ်တော့တော်တော်လေးကိုထိရောက်သွားခဲ့ပါတယ်ဆရာနှစ်ပတ်လောက်လုပ်လိုက်တော့လေ
တော်တော်ထိရောက်ခဲ့တယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့အခုလည်းအလားတူမျိုးလုပ်နိုင်ရင်နောက်တစ်ပတ်နှစ်ပတ်ပေါ့ဆရာနော်ထိန်ထားနိုင်မယ့်အနေအထားမျိုးလို့ပြောလို့ရလားဆရာ
ဟုတ်တယ်အဲ့ဒီအခြေအနေတွေကပြန်လူလာပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့တောင်ကြီးမြို့မှာ quarantine ဝင်နေတဲ့ထိုင်းနိုင်ငံပြန်ရွှေ့ပြောင်းအလုပ်သမားယာကနန်းအနက်နှစ်ဦးသေဆုံးသွားလို့ COVID-19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေကြပါတယ်ကရင်ပြည်နယ်မှာနေမြေရှင်းလင်းနေတဲ့တပ်မတော်စစ်ကြောင်းက KNU ငင်းချင်းကြီးကောင်စီ KNU KNLAPC ရဲ့ဂိတ်စခန်းတွေကိုမိရှို့ဖျက်ဆီးလိုက်ပါတယ
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာကွာရတင်းဝင်ထားသူလူရာကနန်းအနဲ့နှစ်ဦးတည်ဆုံးခဲ့ပါတယ်စက်တင်ဘာလ၈ရက်ကတောင်ကြီးဒေသခံကုမ္ပဏီဝန်ထမ်းအမျိုးသားတဦးမြတ်ဝတီမန္တလေးခရီးစဉ်ကအပြန်တောင်ကြီးမြို့အထက်ကငားမှာကွာရတင်းဝင်နေစဉ်မော်ပန်းချောင်းဆိုပြီးဆော့ဆန်ထွန်းဆေးရုံအရောက်တည်ဆုံးသွားခဲ့ပါတယ်စက်တင်ဘာလ၅ရက်ကတော့တောင်ကြီးတက္ကသိုလ်မှာကွာရတင်းဝင်ထားတဲ့အမျိုးသမီးတဦးကိုပူချိန်တက်နှလုံးခုန်နှုံးရက်ပြီးရုတ်တရက်တည်ဆုံးခဲ့တာဖြစ်ပါတယ်တည်ဆုံးသူဟာတိဘောမြို့ဘော်ကျိုအုပ်စုကဖြစ်ပြီးသူဟာထိုင်းနိုင်ငံကနေမြတ်ဝတီလမ်းကပြန်လာတာနေရက်ပဲရှိသေးတယ်လို့သိရပါတယ်။တေဆုံးသူနှစ်ဦးစလုံးဟာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါပိုးရှိမရှိသူတို့ရဲ့တွတ်ဖတ်တွေကိုပို့ဆောင်တက်ခွဲထားတယ်လို့သိရပါတယ်
။မြဝတီကော့ကရိတ်လမ်းဟောင်းပေါ်မှာရှိတဲ့ KNU ငင်းချမ်းရဲကောင်စီ KNU KNLAPC ရဲ့ကိစ္စခန်းတချို့ကိုနေမြေရှင်းလင်းရေးလုပ်နေတဲ့တပ်မတော်စစ်ကြောင်းကမီးရှို့ဖျက်ဆီးလိုက်ပါတယ်။စက်တင်ဘာလ6ရက်နေ့ကဖြစ်ပွားခဲ့တာပါ။ KNU KNLAPC ဘက်ကကောင်းကောင်းမွန်မွန်တက်ကနေဖယ်ရှားပေးလိုက်ပေမဲ့လည်းအဲ့ဒီကိစ္စခန်းတွေကိုတပ်မတော်ကမီးရှို့ဖျက်ဆီးလိုက်တဲ့ကိစ္စလုံးဝမဖြစ်တဲ့အတွက်အထက်ခေါင်းဆောင်တွေနဲ့ဆွေးနွေးဖြေဆင်းဖို့လိုတယ်လို့ KNU KNLAPC ရဲ့တွင်ရင်မူပုံမူကြီးစောကျွညွန့်ကပြောပါတယ်။တပြင်ခုလ၄ရက်နေ့ကလည်းတပ်မတော်နဲ့ PGF တို့နဲ့မြင်ရှင်းလင်းမှုကြောင့် DKBA တပ်ဖွဲ့ဝင်ဟောင်းပူနမ်ကြောင့်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားခဲ့လို့နေကြားဆောင်တပ် PGF တပ်သားတချို့တေဆုံးတဲ့ပြင်ရွာသားတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ရခိုင်ပြည်နယ်ဘက်နဲ့ရန်ကုန်တိုင်းဒေသကြီးဘက်ကနေမွန်ပြည်နယ်ဘက်ကိုရောက်လာတဲ့ခရီးသွားတွေကျန်းမာရေးနဲ့အကစားဝန်ကြီးဌာနညွန်ကြားချက်အတိုင်းကွာရတင်းစခန်း၁၄ရက်ဝင်ရမယ့်အပြင်ကုန်ကျစရိတ်အလုံးကိုလည်းမိမိကိုယ်တိုင်ကုန်ကျရမယ်လို့မွန်ပြည်နယ်အစိုးရကထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးထိရောက်စွာလှုပ်ဆောင်နိုင်ဖို့လဲ COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးကော်မတီကကြိုက်ထုံမြို့မှာစောင့်ကြပ်စစ်ဆေးမှုတွေပြုလုပ်လာနေတာပါ။ COVID-19 ရောဂါပိုးရှိမရှိဆပ်နမူနာရယူစစ်ဆေးခတဦးကျငွေ9000အပြင်ကွာရတင်းဝင်နေစဉ်14ရက်ကာလအတွင်းစားရေးတောက်ရေးအတွက်လဲကုန်ကျရမယ်လို့ပြည်내ဝန်ကြီးချုပ်ကိုစားမွန်ပြည်내အစိုးရအဖွဲ့ရုံးညွန်ကြားရေးမှူးဦးမြင့်တန်းဝင်းကလက်မှတ်ရေးထိုးပြီးတက်ဆိုင်ရန်အစိုးရရုံးဌာနအသီးသီးတို့ညွန်ကြားလိုက်တာဖြစ်ပါတယ
်ရခိုင်ပြည်နယ်မြေပုံမြို့ညောင်ကန်ကျေးရွာထဲမှာလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်9နှစ်အရွယ်ကလေး2ဦးနဲ့ကျောင်းဆရာမ2ဦးအပါဝင်4ဦးသေဆုံးပြီး10ဦးတာဝန်ရရှိခဲ့တယ်လို့သိရပါတယ်အဲ့ဒီလက်နက်ကြီးကြီးတွေဟာစက်တင်ဘာလ9ရက်နေ့နာပိုင်းက4လုံးကြားရောက်ပောက်ကွဲခဲ့တယ်လို့သိရပါတယ်သေဆုံးသူတွေကတော့အသက်9နှစ်အရွယ်မောင်သူရအောင်ကိုငင်းချမ်းသူဆံမမိုးသစင်နဲ့သမီးဖြစ်သူမတူတူဟိန်တို့ဖြစ်ကြတယ်လို့ကျေးရွာသားတွေကပြောပါတယ်။တန်ရာရရှိသူ10ဦးကတော့ရခတာနာဖောင်ဒေးရှင်းကူညီနဲ့မြေပုံမြို့ကန်းတောင်ကြီးတိုက်နယ်ဆေးရုံကိုပို့ဆောင်ထားပြီးကျေးရွာတွင်းမှာလည်းပိတ်မိနေတဲ့တက်ကြီးရွယ်အိုတွေပါဝင်ရွာသားတချို့ကိုလည်းကယ်ထုတ်ပေးနေတယ်လို့ကန်းတောင်ကြီးကျေးရွာသားကိုအောင်သိန်းကပြောပါတယ်။
အခုတည်ထင်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့မှာရှိတဲ့တဲခုခန်းတစ်ခုရဲ့မန်နေဂျာ
လင်မယားနှစ်ဦးကိုအမည်မသိတနက်သမားအဖွဲ့တွေကနေဝင်ရောက်ပစ်ခတ်သွားလို့နှစ်ဦးလုံးသေဆုံးသွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအခုလိုမျိုးပစ်ခတ်တပ်ဖြတ်မှုမျိုးဘာကြောင့်ခဏခဏဖြစ်ပွားနေပါသလဲ။လူထုစိုးရိမ်ကြောက်ရွံ့မှုမရှိဘဲအသက်အိုးအိမ်စည်းစိမ်နှုံနှုံချုံချုံနဲ့ငြိမ်းငြိမ်းချမ်းချမ်းနေနိုင်ဖို့နိုင်ငံပြုပြင်ပြောင်းလဲမှုတွေဘလို့မျိုးလုပ်ဖို့လိုအပ်နေပါသလဲ။နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
စတေမလာ၈ရက်ည၈နာရီအချိန်ပြည်ထောင်စုလမ်းမပေါ်ကြောက်မဲမြို့အထက်တိုးကိတ်အနီးပန်ပောက်ရွာတဲခုခန်းမှာပြစ်တက်မှုဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်မှုကြောင့်တဲခုခန်းမန်နေဂျာအသက်59နှစ်အရွယ်ဦးတင်မောင်အေးနဲ့သူ့ရဲ့ဇနီးဖြစ်သူဒေါခင်ဝင်းတို့တည်ဆုံသွားပေမဲ့တရခန်ကိုတော့မဖမ်းမိသေးတဲ့အတွက်အကြောင်းအရာပြောဖို့ခက်တယ်လို့ကြောက်မဲမြို့ဇီဝိတလူမှုကူညီရေးအသင်းဦးတင်မောင်သိန်းကပြောပါတယ်။
ဒီကမ္မမိသေးတဲ့ခါကျတော့အကြောင်းရင်းဆိုတဲ့ဟာကိုပြောရဖြစ်တယ်ဒီလိုဆိုရင်ပဲအမျိုးသမီးကတော့ချွေးကတော့ဝတ်နေတယ်အခါကျတော့အချွေးကိုပြီးတော့အဲ့တော့အသေးကြီးစက္ကန့်ကြီးနေတဲ့သူကပြောင်းပြန်တူရောဗျာဘုရားလည်းပဲပြောရင်မျိုးပြင်းမှဖြစ်တဲ့အတွက်မွေးကျွမ်းနဲ့တဲ့လို့လည်းဒီပဲဝတ်ဆက်သွားတာနေကြတာပါပဲမမိလို့ကသက်တဲ့လို့ဖြစ်ပြီးတာပေါ့နောက်တော့ကျေလို့ဒေတာလက်နဲ့ကန်ဒေတာဖြစ်တဲ့ခါကျတော့လက်နဲ့ကန်ဖွင့်ကြည့်ရတယ်ရောက်နေခတဲ့ကြပူကြမှာပဲဟောဒီညာလေးကပြည်ပြည်စီကားလာတာမဟုတ်ဘူးအဲအဲ့လိုလူလုံးတွေတော့အလုပ်စုံနေပေါ့
ဒီဘောကြောင့်မဲမျိုးနဲ့အတွင်းမှာအခုလိုပြစ်ခတ်တပ်ဖြတ်မှုမျိုးမကြခဏဖြစ်ပွားခဲ့ပါတယ်တရားခဏ်ကိုလည်းတခါမှဖန်စီအရေးယူနိုင်တာမရှိခဲ့ဘူးပါဘူးအခုလိုဖြစ်ပွားတာဟာတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်ရတာလို့ကြောင့်မဲခရိုင်အတွင်းလာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ရှမ်းပြည်နယ်အမတ်တက်မဲဆန္ဒနဲ့ SNLD ပါတီရဲ့အမျိုးသားလွတ်တော်အမတ်လောင်းစိုင်းမြထွန်းဆွယ်ဟင်းခေါ်စိုင်းဆမ်လျန်းကပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးသက်ဆိုင်တယ်လို့မြင်မိတာအမှန်ပါခင်ဗျာစစ်မှန်တဲ့ငြိမ်းချမ်းရေးမခံစားနိုင်သေးသမျှတရားဥပဒေစိုးမိုးရေးတို့ဒီလူလူထုဘဝလုံခြုံအေးချမ်းမှုတို့ဆိုတာလဲကျွန်တော်တို့ဘယ်လိုမှအမှန်မခံနိုင်သေးပါဘူးဒါကပါကိုပြောချင်တယ်လဲဆိုရင်ကျွန်တော်တို့နိုင်ငံမှာဖက်ဒရယ်ပြည်ထောင်စုအရေးကိုမဖော်မဖြစ်အသက်တမျှအရေးကြီးတယ်ဆိုတာပြတာပါပဲဒါကြောင့်မို့လို့ဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးပတ်သက်နေတာလို့မြင်တဲ့အတွက်တရားဥပဒေစိုးမိုးနိုင်ရေးအပြည့်အဝရရှိဖို့ဆိုရင်ကျွန်တော်တို့တို့တွေ့သည်ဒီနိုင်ငံဒီတိုင်းပြည်ကိုဖက်ဒရယ်ပြည်ထောင်စုစစ်စစ်စနစ်မဖြစ်မနေဝိုင်းမွန်းဖော်ဆောင်ကြဖို့လိုပါတယ်ခင်ဗျ
2018တုန်းကကြောက်မဲမြို့နယ်အတွင်းကြောင်းထိုင်စရာတော့တပါ2019ခုနှစ်အတွင်းကတီဘောမြို့နယ်အတွင်းကြောင်းထိုင်စရာတော့တပါအမည်မသိလက်နက်ကိုင်အဖွဲ့ကနေဝင်ရောက်ပစ်တက်ခဲ့ပါတယ်အခုထက်တိလဲတရားခဏ်ကိုဖော်ထုတ်ဖမ်းဆီးအရေးယူနိုင်တာမရှိသေးပါဘူးအခုလိုအကြောင်းမဲ့ပြစ်ခတ်တပ်ဖြတ်မှုမျိုးဒီဘောနဲ့ကြောက်မဲမျိုးနဲ့အတွင်းမှာနှစ်စဉ်နှစ်တိုင်းဒေသခံလူထု၁၀ဦးကျော်ပြစ်တက်ခံနေရပါတယ်ဒီနှစ်၈လအတွင်းမှာပဲဒီဘောမျိုးနဲ့အတွင်း၁၄ဦးကြောက်မဲမျိုးနဲ့အတွင်း၁၀ဦးအကြောင်းမဲ့ပြစ်တက်ခံခဲ့ရပါတယ်
2020ရွေးကောက်ပွဲဝင်မဲ့ကိုစလဲလောင်းအသီးသီးနိုင်ငံရေးပါတီအသီးသီးအနေနဲ့စက်တင်ဘာလ၈ရက်နေ့မနက်ပိုင်းကစပြီးရက်60အပြီးမဲဆွယ်စည်းရုံးလို့ရပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်လက်ရှိမှာကမ္ဘာကပ်ရောဂါ COVID-19 ကူးစက်ပြန့်ပွားမှုတွေမရှိဖို့အတွက်လူ90ထက်ပိုတဲ့လူစုလူဝေးမလုပ်ဖို့လဲတစ်ဖက်ကထုတ်ပြန်ထားတဲ့အတွက်ရွေးကောက်ပွဲအောင်နိုင်ဖို့ထိထိရရမဲဆွယ်စည်းရုံးရေးဆင်းဖို့တိုင်းသားနိုင်ငံရေးပါတီတွေအခက်အခဲတွေကြုံနေရတဲ့အကြောင်းမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးစတင်မဲ့ရက်နဲ့ကိုဗစ်ကာလစီကံသတ်မှတ်ချက်တွေကို၂ရက်အကွာမှကပ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့အတွက်အချိန်နဲ့တပြင်းညီမဲဆွယ်စည်းရုံးဖို့ဟာတိုင်းရင်းသားနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်နေပါတယ်။ NLD ပါတီကလည်းပြီးပါတီတော်တော်များများကစည်းရုံးရေးစတင်နိုင်ဖို့အဆင်နဲ့ဖြစ်မနေဘူးလို့မွန်ညင်ညွတ်ရေးပါတီကိုယ်စားလှယ်လောင်းနိုင်ရဲစော်ကခုလိုပြောပါတယ်။
ပါတီဖြစ်မလဲဆိုကျွန်တော်သိမနေဘူးနော်သိမနေတဲ့အခါကျတော့ဒီအောင်သွက်ဆလို့မရတော့ကျွန်တော်တို့ plan တွေကိုအရန်ကြီးဆွဲထားလို့မရဘူးကွာ NLD ပါတီနေနဲ့တော့တို့ကကြိုသိထားပြီးတော့လက်ဦးမှုရတဲ့ပုံစံမျိုးတော့တို့ကအားသာချက်ရှိကြဘူးကျွန်တော်တို့ကတော့ပါတီထုတ်ပြန်မယ်ပါတီညွှန်ကြားမလဲဆိုတာကိုစောင့်နေပြီးတော့နည်းနည်းလေးတော့လက်ဦးမှုမရဘူးနောက်ကျနေတဲ့ပုံစံမျိုးတော့ကျွန်တော်ရှိကြပါဘူး
ကိုဗစ်ကာလစီကံသတ်မှတ်ချက်တွေနဲ့အချို့အကျေးရွာတွေမှာလမ်းတွေပိတ်ထားတာမျိုးစိတ်နှောက်ရှက်တွေကြုံတွေ့နေရတယ်လို့လည်းကရင်ဖလုံစိုးဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမန်းအောင်ပြည်စိုးကခုလိုပြောပါဗျာ
ကျွန်တော်တို့ကလည်းဒီကိုဗစ်နဲ့ကသူ့လိုသူ့လိုနဲ့အဲဒါရင်တမမနဲ့တောင်းနေရတာပေါ့ခုထုတ်ပြန်လိုက်တဲ့အခါကျတော့လူ90ကို6ပြီกว่าပါညာဆိုတော့လူ900လောက်တွေ့ကျင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဆ
ေခါတော့လိုက်ကြည့်ပါလို့ပြင်တော့အဲ့ဒါနောက်သွားတဲ့လာတဲ့ကောင်ကကြီးရတယ်လေလမ်းကြီးဖိတ်ထားတာဒီမှာနည်းနည်းပါတွေ့ရတာပေါ့ဗျာအဲ့ဒါနားလည်အောင်သင်ပြမယ်အပိုင်းကြီးရတယ်လားကျွန်တော်တို့လည်းသိနောက်ဆက်ဖြစ်တာပေါ့
အရင်ရွေးကောက်ပွဲတွေနဲ့မတူညီတဲ့စီကံတတ်မှတ်ချက်တွေရှိလာတာမို့မဲဆွယ်စီယုံရေးစတင်နိုင်ဖို့အတွက် NLD ပါတီကလွယ်ပြီးကျန်ပါသည့်အလုံးကရွေးကောက်ပွဲကမရှင်စီတွားရောက်ပြီးစီကံတတ်မှတ်ချက်တွေကိုမေးမြန်းခဲ့ရတာလို့2020ရွေးကောက်ပွဲသတင်းတွေကိုစစ်စစ်ဖော်ပြနေတဲ့တန်လွင်တိုင်းသတင်းချန်နယ်အက်ဒီတာကိုမင်းမင်းနွယ်ကခုလိုဆိုပါတယ
်ဒီ NLD ပါတီကလွယ်ရင်ဒါနဲ့ပါတီကအကုန်လုံးထပ်မပြန်လည်ဖြစ်ရှင်ပြီးတော့ပြန်လည်လှုပ်ဆောင်တယ်အခုကရွေးကောက်ပွဲမဲဆွယ်စီယုံရေးစတင်ဖို့အတွက်ကပါတီကကိုယ်စားလှယ်တွေရောအာသို့တော့ကိုယ်စားလှယ်လောက်ရဲ့ကိုယ်စားလှယ်ရောကော်မရှင်စီမှာတွားရောက်ကြည့်နိုင်နေရခင်းချင်းချင်းလေးဟိုကပါပစ္စည်းပြည့်စုံသွင်းမှုစီကံတတ်မှတ်ချက်အလောက်ဆောင်ရမယ်လောက်ဆောင်ချက်တွေအဲ့ဒီဟာကအခုမှစပြီးတော့ကမန္တန်နဲ့တွားရောက်ကြည့်နိုင်နေတဲ့နေသားမျိုးမှာရှိတယ်ပါတီတော်များများကဘယ်လိုစေမဲဆက်ချီရွေးစနေတာကကျွန်တော်မြင်တာက NLD ပါတီတခုပဲမော်ညာမှာစနေတာရှိတယ
်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မယ်နိုင်ငံရေးပါတီတီတီကကိုယ်စားလှယ်လောင်းတွေနေနဲ့စက်တင်ဘာလ10ရက်နေ့ကနေရွေးကောက်ပွဲမကျင်းပခင်တရက်အလိုနိုဝင်ဘာလ6ရက်နေ့ညတကောင်အထိမဲဆွယ်စီယုံခွေရရှိမှာဖြစ်ပြီးကပ်ပေးကာလအတွင်းလူစုလူဝေးနဲ့မဲဆွယ်စီယုံတဲ့အခါမှာတဦးနဲ့တဦးရှင်းနောက်ဝဲရအနည်းဆုံး6ပေစီခွာပြီးနေရာချထားဖို့နေဝင်နေထွက်ကောင်းတဲ့နေရာမှာသာဆောင်ရွက်ဖို့နဲ့အစိုးရကထုတ်ပြန်ထားတဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုလိုက်နာဖို့စက်တင်ဘာလ6ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထောက်ပြန်ခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
တောင်ကြီးမြို့မှာကွာရတင်းဝင်နေစဉ်လူနှစ်ဦးသေဆုံးသွားလို့ COVID-19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေပါတယ်ရခိုင်ပြည်မြေပုံမြို့နယ်ညောင်ကန်ကျေးရွာထက်မှလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်5နှစ်အရွယ်ကလေး2ဦးနဲ့ကျောင်းဆရာမ2ဦးအပါအဝင်4ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအာမီပါ
တော်ရရှင်များရှင်ကြာသပတေးနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပေးပါမယ်ရှင်ကရိုနာဗိုင်းရပ်စ်ကရောဂါဟာအနည်းကြီးမာပြီးလူအများကြီးသေဆင်းနိုင်နေဆိုတာ2020အစောပိုင်းကတည်းကသမ္မတဒေါ်နယ်ထရမ့်ကသဘောပေါက်နားလည်ထားပြီးမြူရီကြောက်ရွံ့တုံ့နှုတ်မှဆိုရင်နာကြောင့်တမင်အရေးမကြီးတဲ့အောင်ပြောဆိုနေကြတာဖြစ်တယ်လို့သတင်းတောက်ဘော့ဘော့ဝတ်ရေးသားတဲ့Reach Doman Hong တို့အမိပေးထားတဲ့အဆောင်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကနေဒီကယောဂါကြီးကဘာတဝန်းစပြီးပြန့်နှံ့နေတဲ့အချိန်ဇန်နဝါရီ28ရက်အင်ဖြူတော်စီဦးပွဲတစ်ခုမှာအမျိုးသားလူညူရေးကြံပြီး Robert O'Brien ကဒီပြည်ထနာဟာသမရထရမ့်ရဲ့သမရသက်တမ်းတစ်လျှောက်အကြီးဆုံးကြုံရမယ်နိုင်ငံတော်လူညူရေးကိုချိန်ချောက်တဲ့ပြည်ထနာဖြစ်လိမ့်မယ်လို့သတိပေးခဲ့ကြောင်းလည်းအဲဒီဆောင်မှာရေးသားထားပါတယ်ဗုဒ္ဓဟူးနေ့ကလည်းအင်ဖြူတော်ပြောခွင့်ရခေလမက်အန်နီကသမရထရမ့်မှာ COVID-19 ကရောဂါနဲ့ပတ်သက်လို့မကြုံစဘူးတုံ့ပြန်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါတယ်Belarus နိုင်ငံမှာအတိုက်ခံကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းနေတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေအပေါ်ပိတ်ဆို့ထံခတ်အရေးယူမှုတွေချမှတ်သွားဖို့ဥရောပသမဂ္ဂကောင်စီဥက္ကဋ္ဌ Charles Michael ကတိုက်တွန်းလိုက်ပါတယ်။ Belarus မှာနိုင်ငံရေးအရာညှဉ်းပန်းနှိမ့်ဆက်မှုတွေရှိနေပြီးအတိုက်ခံတွေကိုဖမ်းဆီးနေတာနဲ့နိုင်ငံတွင်းကနေထွက်ခွာခိုင်းတာတွေကိုရပ်တန့်ရမယ်လို့ Michael က Twitter ဆံမျက်နှာမှာရေးသားခဲ့ပါတယ်။ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကို Belarus အနာဂတ်တွင်ပြန်လွတ်ပေးဖို့နဲ့ပြည်သူတွေလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်ပြပူလေသူကတောင်းဆိုရေးသားခဲ့ပါတယ်မြန်မာတက်မတော်ပိုင်းအကြီးဆုံးကုမ္ပဏီတချို့ကတဆင့်နိုင်ငံစီးပွားရေးကိုကြဲကြဲပြန့်ပြန့်ချုပ်ကန်ထားတာကြောင့်နိုင်ငံသားနဲ့ပြည်တွင်းစီးပွားရေးဖက်ဆက်လုပ်ငန်းတွေဟာလူခွင့်ရေးချိုးဖောက်နေတဲ့တပ်ဖွဲ့တွေနဲ့တက်ကောင်းဆောင်တွေကိုကူညီရာရောက်နိုင်တယ်လို့ဝေဖန်သူတွေကဆိုပါတယ် Amnesty International အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာမြန်မာတက်မတော်က1990မှာထူထောင်ခဲ့တဲ့မြန်မာဥပိုင် Limited နဲ့ဖက်ဆက်လုပ်ကန်နေတဲ့ကုမ္ပဏီတချို့ရဲ့အသေးစိတ်တွေကိုဖွင့်ချထားပါတယ်ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတာတွေကိုငွေကြေးကူညီသလိုဖြစ်နိုင်တဲ့ဒီဥပိုင်ကော်မတီနဲ့ဖက်ဆက်လုပ်ကိုင်နေတာတွေရပ်တန့်ဖို့ကုမ္ပဏီတွေနဲ့အစိုးရတွေကိုဒီ MNST လူခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်ရှင်
တော်ရရှင်များရှင်ကြာသာပရိနေညပိုင်း VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပိနာဆင်ကြားတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.